Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2015ခုနှစ်ဧပြီလ30ရက်ကြာသပတေးနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်မီတာ190တို့ကနေဖမ်းယူနိုင်စေနိုင်ကြပါရဲ့ရှင်။ကျမခွန်ညိုပါအခုညပိုင်းအစည်းအဝေးတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီညပဲသတင်းတွေကိုမခင်ဖြူထွေးနဲ့အတူကြီးညာပေးမှာပါ။ရဲကထိမ့်သိမ်းထားရှင်တေဆုံးခဲ့တဲ့လူငယ်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုရလဒ်တွေထွက်ပေါ်လာတော့မှမို့ဘယ်တီမိုးမြို့တော်မှာငြိမ်သက်စပြုလာတဲ့အခြေအနေတွေပိုပြီးဆိုးလာမှာကိုတာဝန်ခံအရာရှိတွေကစူးစမ်းပြီးထိန်းနေကြပါတယ်။ဒီကနေ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရှင်မှာWashington DC ကိုလာရောက်မှာဖြစ်ပါတယ်။ American Keyson တွင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကို American ဒုတိယနိုင်ငံကြ ాయి ဝန်ကြီးနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမှခွန်ရယ်
။ကောင်းပါပြီရှင်။အခုညပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေရဲ့မှာတော့ဒီနှစ်ထဲကျင်းပဖို့ရှိတဲ့2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ့်ပါတီတွေရဲ့အမှတ်ပုံတင်နေကြတဲ့အခြေအနေနဲ့ပတ်သက်လို့
ပါတီစစ်လျှောက်ထားမှုကိုတော့ကျွန်တော်တို့ကြေညာချက်ထုတ်ထားပါတယ်ဒီဧပြီလ30ရက်နေ့နောက်ဆုံးလျှောက်ပါအဲဒါမှမဟုတ်ရင်ရွေးကောက်ပွဲ
ကော်မရှင်တာဝန်ရှိသူတဦးရဲ့ပြောပြချက်ကိုနိုင်ငံတကာသတင်းတွေပြပြချင်းမှနားဆင်ရဖို့ရှိပါတယ်ရှင်အဲ့ဒီနောက်ကချင်လွတ်လပ်ရေးတပ်ဖွဲ့ကစစ်သားစုဆောင်ရမှာအသက်မပြည့်တဲ့ကလေးတွေပါနေတဲ့အကြောင်းမြမတပ်မတော်ဘက်ကသတင်းထုတ်ပြန်ချက်တခါနောက်ပိုင်းမှာလည်းနိုင်ငံတကာသတင်းဆောင်ပါတပုတ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုစီစဉ်တွင်မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မခင်ဖြူထွေးတို့ကကြေညာပေးပါမယ်ရှင်
ဘယ်တီမိုးမြို့မှာရဲကထိမ့်သိမ်းထားစဉ်လူငယ်လူမဲအမျိုးသားတဦးတေဆုံးခဲ့ရတာနဲ့ပတ်သက်ပြီးအကြမ်းဖက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ရကနေအခုတဖြည်းဖြည်းပုံမှန်အခြေအနေကိုပြန်ပြီးရောက်လာနေချိန်မှာပဲဒီတေဆုံးမှုအတွက်စုံစမ်းစစ်ဆေးမှုရလဒ်ကိုထုတ်ပြန်ချိန်မှာအခြေအနေတွေသိပ်ပြီးမဆိုးအောင်တာဝန်ခံအရာရှိတွေကစူးစမ်းနေကြပါတယ်။အသက်25နှစ်အရွယ်ဖရက်ဒီဂရေးကိုရဲကထိမ့်သိမ်းထားစဉ်မှာဧပြီလ19ရက်နေ့ကကျောရုံမှာပြင်းထန်တဲ့ဒဏ်ရာတွေရပြီးတေဆုံးခဲ့ရတာနဲ့ပတ်သက်လို့ပြုတ်လုတဲ့ဌာနရင်းစုံစမ်းစစ်ဆေးမှုတွေဟာမနက်ဖြန်တောက်ကြနေမှာပဲပြီးဆုံးမှာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုရလဒ်တွေကို Maryland ပြည်နယ်ရှေ့နေချုပ်ရုံးကိုတင်သွင်းရမှာဖြစ်ပြီးဒီမှုမှာပါဝင်ပတ်သက်နေတဲ့အရာရှိ6ဦးကိုတရားဆွဲမဆွဲဆုံးဖြတ်ပေးမှာဖြစ်ပါတယ်။ဒီအစီရင်ခံစားဒါမှမဟုတ်အရာရှိတွေကိုတရားဆွဲမဆွဲဆိုတဲ့ကိစ္စနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေအတွက်တောက်ကြနေမှာတော့လူသိရှင်ကြားထုတ်ပြန်ဖို့ဖြစ်နိုင်တော့မှာမဟုတ်ဘူးလို့ဘယ်တီမိုးမြို့တော်ဝင်စတက်ဖနီရောလင်းစ်ဘလိတ်ကရောတခြားအရာရှိတွေကပါပြောကြားကြပါတယ်။ပြည်နယ်ရှေ့နေချုပ်ရုံးကစုံစမ်းစစ်ဆေးမှုတွေကိုအချိန်ယူပြီးတည်တည်ချာချာလှုပ်ဆောင်ဖို့အတွက်ဂရေးမိသားစုကလှူလာကြောင်းမိသားစုရှေ့နေဟာဆန်မာဖီကပြောကြားခဲ့ပါတယ်
။ယူကရိန်းပြည်ပခန့်အတွက်နိုင်ငံရေးအရာဖြေရှာဖို့လှုပ်ဆောင်မှုတွေနဲ့စီးအရာပါဝင်ပတ်သက်မှုတွေအချိန်လျှော့ဖို့တောင်းဆိုတဲ့အချက်တွေပါတဲ့မင်းစက်သဘောတူညီမှုကိုရုရှားရဘက်ကလိုက်နာဖို့ဆန္ဒရှိတဲ့အပေါ်အားရကျင်းတဲ့အကြားအမေရိကန်သမ္မတဟောင်းဂျင်ကာတာကပြောဆိုလိုက်ပါတယ်။မော်စကိုမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်အပါအဝင်ကမ္ဘာခေါင်းဆောင်တွေရဲ့နှစ်နာရီခွဲကြာတွေ့ဆုံအပြီးမှာမနေ့ကအခုလိုပြောသွားတာပါ။ရုရှားဘက်ကစိတ်ရင်းအမှန်နဲ့ဒီလိုလှုပ်ဆောင်ခြင်းနဲ့ဆိုတာအတွက်တန်တရားရှိစရာမရှိသလိုလုံးဝလည်းယုံကြည်တယ်လို့ပြောတာပါ။ယူကရိန်းနဲ့ဖြစ်နေတဲ့ပြည်ပခါတွေကိုအဖြေရှာဖို့အတွက်ဆိုရင်မင်းစက်သဘောတူညီချက်ကိုရုရှားဘက်ကလိုက်နာလှုပ်ဆောင်ဖို့လိုတယ်လို့လည်းမစ္စတာကာတာကပြောပါတယ်။ပြင်သစ်ဂျာမနီရုရှားယူကရိန်းနဲ့ရုရှားလိုလားသူခွဲထွက်ရေးသဘုံတွေနဲ့အတူဖေဖော်ဝါရီလတုန်းကမင်းစက်သဘောတူညီမှုအမှတ်1ကိုရေးထိုးခဲ့ကြတာပါ။ယူကရိန်းနိုင်ငံတဲကပြည်ပခါတွေကိုရေရှည်ခံပြီးတရားဝင်လည်းဖြစ်တဲ့နိုင်ငံရေးအရာအဖြေရှာဖို့ကိုရည်ရွယ်ပြီးအပြစ်ခတ်ရက်ဆဲဖို့အပြင်နိုင်ငံသားသားတက်ဖွဲ့တွေနဲ့လက်နက်ကြီးတွေကိုရုပ်သိမ်းပေးဖို့ကိုမင်းစက်သဘောတူညီချက်ထဲမှာရေးသားထည့်သွင်းထားပါတယ်ရှင်။
ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဟာစစ်တွင်းနှုန်းကတောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေခံစားခဲ့ရတဲ့တပ်ဖြတ်ညှဉ်းပန်းနှိပ်စက်မှုဒဏ်တွေအတွက်လုံလောက်တဲ့တောင်းပန်မှုတွေမလုပ်ခဲ့ဘူးလို့တောင်ကိုရီးယားနဲ့တရုတ်အစိုးရတွေကဝေဖန်လိုက်ပါတယ်။မနေ့ကအမေရိကန်လွှတ်တော်မှဂျပန်ဝန်ကြီးချုပ်ကမင်ကွန်းပြောကြရာမှာမစ္စတာအာဘေက ကမ္ဘာစစ်အတွင်းဂျပန်တို့ရဲ့ကမ္ဘာကိုလွှမ်းမိုးလှုပ်ရှားတဲ့လှုပ်ဆောင်ခဲ့မှုတွေအတွက်အလေးနဲ့တောင်းပန်ခဲ့တယ်လို့ဂျပန်ရဲ့စစ်တွင်းလှုပ်ဆောင်ခဲ့မှုတွေကြောင့်ခံစားရမှုတွေအတွက်ဂျပန်ဘက်ကဘရော့မှလှစ်လျူရှုထားမှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။ဒါပေမဲ့အရင်ဂျပန်ဝန်ကြီးချုပ်တွေတင်ဝင်တောင်းပန်မှုပြုခဲ့တဲ့ကတုံးနှုံနဲ့အတုံးနှုံတွေပြန်ပြီးတုံးနှုံတာမျိုးတော့မလုပ်ခဲ့ပါဘူး။သူ့ရဲ့မင်းကွန်းဟာဒုတိယကမ္ဘာစစ်တွင်းအမျိုးသမီးတွေကိုလိင်ကျွန်းအပြုခံရတာပါဝင်ခံစားခဲ့တဲ့ညှဉ်းပန်းနှိပ်စက်မှုတွေအတွက်ကိုရီးယားနဲ့တရုတ်နိုင်ငံသားအများအပြားကိုတော့ကျေနပ်မှုမပေးနိုင်ပါဘူး။အာရှမှာတရုတ်နိုင်ငံဩစာအာဏာကြီးထွားလာချိန်မှာပဲကမ္ဘာလုံးဆိုင်ရာလုံခြုံရေးကဏ္ဍအတွက်ဂျပန်ဘက်ကဘယ်လိုရည်တည်သွားမယ်ဆိုတာကိုမစ္စတာအာဘေကမနေ့ကမေကွန်းမှာထည့်သွင်းပြောကြားသွားပါတယ်။ကမ္ဘာစစ်တုံးကအာရှနိုင်ငံသားတွေခံစားခဲ့ရတဲ့ဂျပန်ရဲ့လုပ်ရည်တွေနဲ့ပတ်သက်လို့ဂျပန်ဘက်ကရှောင်ဖယ်နေမှာမဟုတ်ကြောင်းနဲ့အရင်လူတွေရဲ့လုပ်ရည်ကိုဆက်ကြည့်နေမယ်အစားတောင်းပါမှုသူ့ရဲ့တောင်းပါမှုကိုလက်ခံကြဖို့လဲမစ္စတာအာဘေကတောင်းဆိုခဲ့ပါတယ်
။အီရန်နိုင်ငံအချင်းထောင်တွင်ထိမ့်သိမ်းခံထားရတဲ့သတင်းတောက်တူအပေါ်စွဲချက်တင်ထားတဲ့တရုတ်လုံးမှုအပါအဝင်အမှုတော်တော်များများဟာအခြေမြစ်ခံခဲ့မှာမရှိပဲတမင်လီဆယ်လှုပ်ကြံထားမှုတွေပဲဖြစ်တယ်လို့ Washington Post သတင်းစာကြီးရဲ့အမှုဆောင်အက်ဒီတာကပြောပါတယ်။Washington Post သတင်းတောက် Jason Rizarian ဟာအပြစ်မရှိတဲ့လူကောင်းတဦးဖြစ်ပြီးတော့တခြားလူတွေလိုသူ့မှလည်းလွတ်လပ်ခွင့်ရတဲ့နယ်လို့ Washington Post Editor Martin Baron က VOA ပါရှန်ဌာနနဲ့တိတက်တွေ့ဆုံမေးမြန်းခံမှာပြောပါရယ်။ကြီးလေးရဲ့အမှုနဲ့ရင်ဆိုင်နေရတဲ့သတင်းတောက် Rizarian ကိုတရားရုံးကနေလွတ်ပေးလိမ့်မယ်လို့မျှော်လင့်ထားပြီးတရားရုံးမှာတော့သူဟာအမှုကိုရင်ဆိုင်ရမှာဖြစ်ကြောင်းအီရန်နိုင်ငံသားရေးဝန်ကြီး Mohammad Javad Zarif ကပြောဆိုပါရယ်။Rizarian ကိုလွန်ခဲ့တဲ့6လလောက်ကသူစနီသတင်းတောင်းတဲ့အတူဖမ်းဆီးခဲ့တာဖြစ်ပြီးတော့သူစနီကိုတော့ပြန်လွတ်ပေးလိုက်ပြီဖြစ်ပါတယ်။ Obama အစိုးရက Washington Obama အစိုးရကရောနောက်ဒီ Washington Post ကပါလူသားချင်းစာနာမှုအရ Rizarian ကိုပြန်လွတ်ပေးဖို့တောင်းဆိုထားကြပါရဲ့ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရှိမန်းဟာ Washington DC ကိုရောက်ရှိနေစဉ်အတွင်းမြန်မာနိုင်ငံရဲ့ Democracy ပြုပြင်ပြောင်းလဲကိစ္စရပ်တွေကို American ဒုတိယနိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ American နိုင်ငံခြားရေးဌာနကပြောပါတယ်။ American အောက်လွှတ်တော်ဥက္ကဋ္ဌ John Boehner ရဲ့ဖိတ်ကြားချက်အရပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရှိမန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာ American ပြည်ထောင်စုကိုဒီကနေ့ကြာသပတေးနေ့မှာရောက်ရှိမှာပါ။မြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးနောက်တက်မဲ့အစိုးရအဖွဲ့မှာသမရလောင်းဖြစ်တဲ့အဆုပ်ပြုခံရမယ်လို့ခံမှန်းနေကြတဲ့သူရဥရှိမန်းဟာတောက်ကြနေမှာကာနေဂျီအန်ဒောင်းမန်မှာမင်ကွန်းပြောကြမှာဖြစ်ပါတယ်။တနင်္လာနေ့မှာတော့ဒုတိယနိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ American နိုင်ငံခြားရေးဌာနကပြောပါတယ်။အာနာယပြည်ခိုင်ဖြိုးပါတီရဲ့လက်ရှိဥက္ကဋ္ဌတာဝန်ယူထားတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရှိမန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒီခီးစံအတွင်း American ပါတီကြီးနှစ်ရပ်စလုံးကလွှတ်တော်အမတ်တွေနဲ့တွေ့ဆုံမှာဖြစ်ပြီးအခုလိုတွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံမှာဒီနှစ်ထဲချန်ပါမယ်အထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာစတဲ့ကိစ္စရပ်တွေကိုအဓိကအာရုံစိုက်ပြီးဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌက VOA ကိုပြောဆိုခဲ့ပါတယ်
။နီပေါ်နိုင်ငံမှာစနေနေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငင်းတင်တန်ကြောင့်တိုက်ဆုံသူအရေအတွက် 9,500 နီးပါးရှိသွားပြီလို့အစိုးရအရာရှိတွေကဒီကနေ့မှပြောပါတယ်။ကယ်ဆယ်ရေးလှုပ်သားတွေဟာအပြက်စီးပုံတွေချာမှာပိတ်မိနေသူတွေကိုကယ်ဆယ်ဖို့လှုံ့ဆော်နေကြတယ်လို့လူမှုကူညီရေးအုပ်စုတွေကလည်းအကူအညီပစ္စည်းတွေကိုဖြန့်ဝေနိုင်ဖို့အတွက်ကြိုးစားနေကြတာပါ။ပြည်ဟာခုနှစ်တသမရှစ်ရှိတဲ့ငလင်ကြီးလှုပ်ပြီး9ရက်အကြာမှာမြို့တော်ကတ်မန်တူမှာဆယ်ကျော်သက်အရွယ်လူငယ်တယောက်ကိုအပြိုအပြက်တွေဒါကြားတွေကနေပြီးတော့အသက်ရှင်လျက်ကယ်တင်ပေးနိုင်ခဲ့ပါတယ်။ကတ်မန်တူအရှေ့မြောက်ဘက်မာဂျီကောင်ရွာမှာတော့အဆောက်အဦတွေနဲ့ခြံမွေးတရိတ်ဆန်တွေပျက်စီးဆုံးရှုံးခဲ့ရုံမကပြင်ပအကူအညီတွေလည်းသိမ့်မရကြတော့ဘူးလို့အဲ့ဒီကိုရောက်နေတဲ့ VOA သတင်းတောက် Steve Harman ကပြောပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲ Valerie Amos ကလည်းနေပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်သုံးရတာခီးစဉ်အဖြစ်ဒီနေ့ရောက်လာဖို့ရှိနေပါတယ်။ကွင်းပြည့်တွေထဲမှာနေနေကြရတဲ့လူပေါင်း9သိန်းလောက်အတွက်ဆေးနဲ့ဒီအစားအသောက်တွေအပြင်နေထိုင်ဖို့အပါအဝင်လိုအပ်ချက်တွေအတွက်ထောက်ပံ့ဖို့အလူငွေ415သန်းထည့်ဝင်ကြဖို့ကုလသမဂ္ဂကမနေ့ကပဲတောင်းဆိုခဲ့ပါတယ်။ဒီကလေးတဲကြောင့်နေအိမ်ပေါင်း9000လောက်နဲ့အခြားအဆောက်အဦပေါင်း9သိန်းထက်မနည်းပြု ပျက်စီးခဲ့ရတယ်လို့သတင်းတွေမှာဖော်ပြပါရယ်မနေ့ကတော့အမေရိကန်သမ္မတဘရက်အိုဘားမားကနှစ်ပေါ်ဝင်ကြီးချုပ်နဲ့ဒီတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ပြီးတော့လက်တလော့လိုအပ်နေတဲ့ကူညီကယ်ဆယ်ရေးနဲ့ပြန်လည်နှလန်ထူဖို့လုပ်ငန်းစဉ်တွေအတွက်အလူငွေပေါင်း10တန်းကျော်ထည့်ဝင်သွားမယ်လို့ကတိပေးပြောဆိုခဲ့ပါတယ်ရှင်
။ဗီယက်နမ်နိုင်ငံမှာတောင်မြောက်ပြန်လည်ပေါင်းစည်းပြီးကွန်မြူနတီအုပ်ချုပ်နိုင်ခဲ့တာနဲ့ဗီယက်နမ်စစ်ပွဲကြီးပြီးဆုံးတဲ့အနှစ်40ပြည့်အထိမ်းအမှတ်ကိုကျင်းပနေပါတယ်။စစ်ပွဲကြီးအဆုံးသတ်စေတဲ့စစ်တပ်ရဲ့အောင်ပွဲဖြစ်တဲ့စည်ရပြအခမ်းအနားကိုဒီကနေ့ကျယ်ဆယ်ပရင်းနေမှာကျင်းပခဲ့တာဖြစ်ပြီးဗီယက်နမ်စစ်တပ်နဲ့စစ်ပြန်တွေအပြင်လူမှုဘာပါဝင်တဲ့ထောင်နဲ့ချီတဲ့လူတွေဟာအလံတွေကိုဝှေ့ယမ်းပြီးဟိုချီမင်းမြို့လည်းကိုချီတက်ခဲ့ကြတာပါ။ဒီစည်ရပြအခမ်းအနားဟာ1985ခုဧပြီလ30ရက်နေ့ကမြောက်ဗီယက်နမ်ဘက်ကတန်ကြပ်ကကားရီတောင်ဗီယက်နမ်ရဲ့မြို့တော်ဆိုင်ကုန်းကိုဝင်ရောက်သိမ်းပိုက်နိုင်ခဲ့တဲ့အထိတ်မှလည်းဖြစ်ပါတယ်။ဒါအပြင်မြောက်ဗီယက်နမ်အစိုးရရဲ့ပြင်သစ်အပြင်အမေရိကန်နဲ့ပါဆက်ပြီးဆယ်စုနှစ်နဲ့ချီပြီးဖြစ်ပွားနေတဲ့စစ်ပွဲတွေအဆုံးသတ်သွားစေတဲ့အထိတ်မှလည်းဖြစ်ပါတယ်။ဒီစစ်ပွဲအတွင်းအမေရိကန်စစ်သား9,800တေဆုံးခဲ့ရတယ်လို့ဗီယက်နမ်နိုင်ငံသား4တန်းလောက်လည်းတေဆုံးခဲ့ရတာပါ။အဲ့ဒီအချင်းကမြောက်ဗီယက်နမ်ဘက်ကကွန်မြူနစ်တွေတောင်ဗီယက်နမ်ကိုဝင်မလာအောင်တောင်ဗီယက်နမ်ဘက်ကနေအမေရိကန်ကဝင်ရောက်ကူညီပေးကြတာဖြစ်ပြီးမြောက်ဗီယက်နမ်တပ်တွေဆိုင်ကုန်းမြို့ရဲ့ရောက်လာချိန်မှာအမေရိကန်ကသူ့တန်ရုံမှာနောက်ဆုံးကျန်နေတဲ့အရာရှိတွေကိုပြန်လည်ပြီးခေါ်ယူခဲ့တာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်တုန်းကနာဇီဂျာမနီကိုအနိုင်ရခဲ့တဲ့ရုရှားနိုင်ငံရဲ့အောင်ပွဲနေအခမ်းအနားကိုတက်ရောက်မဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ကြောင်းရုရှားနိုင်ငံကကြေညာလိုက်ပါတယ်။ပျုံယမ်းမှာပဲသူနေဖို့ဆုံးဖြတ်တယ်ဆိုတော့ကင်ဂျွန်အွန်းရဲ့သတင်းစကားကိုတတမန်လမ်းကြောင်းအရသူတို့ရခဲ့ကြောင်းရုရှားအစိုးရပြောခွင့်ရကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ရုရှားခီးစင်ဟာကင်ဂျွန်အွန်းအာဏာရလာပြီးတဲ့နောက်ပိုင်းသူ့ရဲ့ပထမဆုံးနိုင်ငံခြားခီးစင်လည်းဖြစ်ပါတယ်။အတိအကျထုတ်မပြောနိုင်တဲ့မြောက်ကိုရီးယားပြည်တွင်းကိစ္စတွေကြောင့်ကင်ဂျွန်အွန်းရဲ့ခီးစင်ကိုဖျက်သိမ်းရတာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒုတိယကမ္ဘာစစ်မှာရုရှားနိုင်ငံကအနိုင်ရခဲ့တဲ့အနှစ်80မြောက်အထိမ်းအမှတ်အခမ်းအနားကိုမေလ9ရက်နေ့မှာကျင်းပဖို့ရှိပြီးကင်ဂျွန်အွန်းနဲ့ကမ္ဘာခေါင်းဆောင်တွေကိုဖိတ်ကြားထားခဲ့တာလည်းဖြစ်ပါတယ
်။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မခင်ဖြူထွေးတို့ကြီးညာပေးသွားကြတာပါ။အခုဒီနှစ်နောက်ပိုင်းမှာကျင်းပမယ်မြန်မာပြည်ကရွေးကောက်ပွဲမှတ်ပုံတင်မှုနောက်ဆုံးအခြေအနေတွေကိုအရင်ဆုံးပြောပြပေးသွားပါမယ်ရှင်။နိုင်ငံရေးပါတီများမှတ်ပုံတင်ခွင့်နောက်ဆုံးရက်အထိတရားဝင်နိုင်ငံရေးပါတီပေါင်း80ကျော်ရှိပြီးစီးစစ်ဆဲ10ပါတီကျော်ရှိနေတဲ့အတွက်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ပွဲရှိတဲ့နိုင်ငံရေးပါတီပေါင်းက80ကျော်သွားပြီဖြစ်ပါတယ်။လက်ရှိမှာတော့မဲစင်းကိုအဓိကထားပြုစုနေတဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့ဗန္ဒာရေးဆိုင်ရာအခက်အခဲတွေလည်းရှိနေတယ်လို့ကော်မရှင်ရဲ့တာဝန်ခံတဦးကပြောပြပါတယ်။ဒီနှစ်ထဲကျင်းပမယ်လို့ပြောထားတဲ့ရွေးကောက်ပွဲမှာအများလက်ခံနိုင်တဲ့အနေအထားဖြစ်စေဖို့ရွေးကောက်ပွဲကော်မရှင်ကဘာတွေပြင်ဆင်နေသလဲဆိုတာကိုတော့မတ်တင်ခီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။နိုင်ငံရေးပါတီသစ်များမှတ်ပုံတင်ခြင်းကိုတော့ AB လ30ရက်နေ့ကြာသပတေးနေ့ကနောက်ဆုံးရက်ဖြစ်ပါတယ် AB 30ရက်နေ့နောက်ဆုံးရက်အထိရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့တရားဝင်မှတ်ပုံတင်ကြပြီးနိုင်ငံရေးပါတီပေါင်း83ပါတီရှိနေပြီးစီစစ်ဖို့နောက်ထပ်လည်းတဒါဇင်လောက်ရှိနေသေးတယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ပြောခွင့်ရဦးဝင်းကိုကပြောပါတယ
်ပါတီသစ်လျှောက်ထားမှုကိုတော့ကျွန်တော်တို့ကြေညာချက်ထုတ်ထားပါတယ် AB ဒီနေ့ပေါ့နော်ဒီ AB လ30ရက်နေ့နောက်ဆုံးလျှောက်ပါဒါမှမဟုတ်ရင်ရွေးကောက်ပွဲကိုမိမာမဟုတ်တော့ဘူးဆိုပြီးတော့ဒါတော့ကြေညာချက်ထုတ်ထားပါတယ်တရားဝင်အဲ့တော့လျှောက်ထားစေပေါ့လေဒီရက်မတိုင်ခင်လျှောက်ထားတဲ့အဖွဲ့တွေကတော့သူဥပဒေနဲ့ညီစီစစ်ပြီးတော့ဟိုမှတ်ပုံတင်ခွင့်ပြုသွားဖို့ရှိပါတယ်ကျွန်တော်တို့တရားဝင်မှတ်ပုံတင်ပြီးတဲ့ပါတီကတော့83ရှိသွားပါပြီအဲနောက်ထပ်လျှောက်ထားစေကတော့ကျွန်တော်အရေးတွက်မမှတ်မိဘူးပြ10ခုလောက်တော့ရှိမယ်ထင်တယ်
နိုင်ငံရေးပါတီတွေမှတ်ပုံတင်ပြီးမှာတော့ရွေးကောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေမှတ်ပုံတင်ကြဖို့ရှိပါတယ်။လွှတ်တော်ကိုယ်စားလှယ်တွေမှတ်ပုံတင်ပြီးမှာမဲဆွယ်စည်းရုံးရေးကာလရောက်ရှိမှာဖြစ်ပါတယ်။လောလောဆယ်မှာတော့နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးမှုကိုရက်ပေါင်း60တိုးပေးမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကတိပေးထားပေမဲ့တရားဝင်တော့ထုတ်ပြန်ကြေညာတာမရှိသေးပါဘူး။ရွေးကောက်ပွဲတွေကိုတော့ဒီနှစ်အောက်တိုဘာလကုန်နဲ့နိုဝင်ဘာလဆန်းထဲမှာကျင်းပမယ်လို့ကြေညာထားပြီးအခုတော့တနိုင်ငံလုံးမဲဆန္ဒရှင်စင်းတွေကိုရွေးကောက်ပွဲကော်မရှင်ကတီးသန့်ပြုစုနေပါတယ်။ပြီးခဲ့တဲ့နှစ်ထဲတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ခံထားတဲ့သံခေါင်းစင်းပေါ်မှာအခြေမခံပဲပြည်내နဲ့တိုင်းအသီးသီးတို့မှရက်ွက်လိုက်မဲစင်းတွေကိုပြုစုနေတာဖြစ်ပါတယ်။မ မဲဆန္ဒရှင်အသိပညာပေးရေးလုပ်ငန်းကိုလည်းမေလအတွင်းမှာစမှာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကျုံတွေ့နေရတဲ့စိန်ခေါ်အကဲဆန်းမှုတွေနဲ့ပတ်သက်ပြီးလဲသူ့အမြင်ကိုဦးဝင်းကိုကအခုလိုပြောပါတယ်
။ရွေးကောက်ပွဲအတွေ့အကြုံနဲ့သလိုရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေနည်းဥပဒေကျောထုံးလုပ်နည်းတွေလေ့လာစရာစာအုပ်စာဆောင်တွေလည်းအားနည်းပါတယ်။အဲ့ဒီတော့ပြောမယ်ဆိုရင်ကျွန်တော်တို့ UBC အပါဝင်ပေါ့လေ။နိုင်ငံရေးပါတီများရောတခြားရပ်ဖက်အဖွဲ့အစည်းတွေရောမဲဆန္ဒရှင်တွေရောဟာရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရပြတ်ထန်းထားတာတွေကိုတိတိကျကျသိရှိမှုအားနည်းပါတယ်။အဲ့ဒါကြောင့်မလို့ဒီ Voter Education ပေါ့အထူးအားဖြင့်ကျွန်တော်တို့မဲစင်ပြုစုခြင်းရောမဲဆန္ဒရှင်အသိပညာပေးခြင်းရောအဲ့ဒီကိစ္စတွေမှာကျွန်တော်တို့ဟိုအာရုံစိုက်ပြီးတော့ဆောင်ရွက်နေရတဲ့အနေအထားရှိပါတယ်။အဲ့ဒီလိုဆောင်ရွက်တဲ့အခါမှာအထူးသဖြင့်တော့ကျွန်တော်တို့နိုင်ငံကျွန်တော်တို့စီမရရှိတဲ့ဒီနိုင်ငံတော်ကခွဲဝေပေးနိုင်တဲ့ budget အရဟိုအများကြီးအားနည်းပါတယ်ဒါခင်မိတဲ့နိုင်ငံတွေကိုမိအောင်ကျွန်တော်တို့အများကြီးစူးစမ်းရမှာဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ရဲ့အဓိကအစီအခေါ်မှုပါပဲနောက်လက်ဆွဲစာဆောင်လိုခါမျိုးတွေကတော့ကျွန်တော်တို့တိမှတ်ဖွယ်ရအဖျားပြားတွေလည်းကျွန်တော်တို့ပြုစုထားပြီးပါပြီသို့တော်လည်းပဲဟိုပုံနှိပ်ပြီးတော့ distribution လုပ်ဖို့အထိကျွန်တော်တို့မှာဒီဟို budget အကန့်အသတ်ရှိပါတယ်အဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းတွေရဲ့တချို့အကူအညီတွေအဲရဘူးလည်းပဲသူတို့ကတော့ဂရီးပြူတာရှိပေမဲ့အခုချိန်ကြီးတော့ဝင်မလာသေးပါဘူ
းမြမရွေးကောက်ပွဲကျင်းပရေးလုပ်ငန်းစဉ်မှာနိုင်ငံတကာဘက်ကရောဘလောက်ထဲထဲဝင်ဝင်စောင့်ရွက်နေတယ်လဲဆိုတာကိုလည်းဦးဝင်းကိုကအခုလိုပြောပြပါတယ
်ရေပူရချုပ်ပြီးပြောရရင်တော့ကျွန်တော်တို့အထူးအားဖြင့်ကျွန်တော်တို့ရဲ့ဒီ capacity varying အပိုင်းပေါ့လေနိုင်ငံတကာရွေးကောက်ပွဲအသိပညာတိုးပွားရေးအတွက်ကိုကျွန်တော်တို့ UEC staff တွေရောနောက်နိုင်ငံရေးပါတီများရောနောက်CSO အဖွဲ့အစည်းများရောအဲ့ဒီအဖွဲ့အစည်းတွေကိုဟိုရွေးကောက်ပွဲကျွန်တော်တို့နိုင်ငံအတွေ့အကြုံနဲ့တဲ့အတွက်နိုင်ငံတကာစာနှုန်းတွေကိုသူတို့လေ့လာနိုင်အောင်ပြီးရင် workshop တွေဒီလိုနိုင်ငံတကာလေ့လာရေး mission တွေမှာထည့်ပြီးတော့ဆွေးနွေးဆောင်ရွက်နေပါတယ်။မဲဆန္ဒရှင်စီရင်ပြုစုခြင်းကိစ္စတို့နောက်တစ်ခါကျွန်တော်တို့ရဲ့မဟာဗျူဟာစီမံကိန်းပေါ့လေ strategic plan ရေးဆွဲရေးကိစ္စတို့မှာဤပညာဆိုင်ရာရောအဲတချို့ workshop ရဲ့ဒီ workshop တွေမှာကုန်ကြတဲ့ funding ပေါ်လေဒီဈေးစကားတွေရောကြက်ခံပြီးတော့သူတို့ဆောင်ရွက်ပေးနေပါတယ
်ရွေးကောက်ပွဲကာလအတွင်းနိုင်ငံတကာစောင့်ကြည့်ရေးအဖြစ်နဲ့တော့ရွေးကောက်ပွဲကျင်းပချိန်မှာစောင့်ကြည့်လေ့လာဖို့အတွက်ကာလတို့အဖြစ်နဲ့ဥရောပသမ္မတနဲ့အမေရိကန်အခြေစိုက်ကာတာဖောင်ဒေးရှင်းတို့နဲ့သဘောတူညီမှုရထားပြီးနှစ်ဖက်သဘောတူလက်မှတ်ရေးထိုးနိုင်ဖို့ဆောင်ရွက်နေပါတယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်တွေလာရောက်လေ့လာခွင့်အတွက်လည်းနိုင်ငံခြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ဦးဝင်းကိုကပြောပါတယ်။ဒါပေမဲ့ရွေးကောက်ပွဲအကြိုကဆလို့ရွေးကောက်ပွဲအပြီးအထိရေရှည်ကာလစောင့်ကြည့်ရေးအတွက်တော့နိုင်ငံတကာရဲ့ကန့်လန့်မှုသိပ်ပြီးမရှိသေးဘူးလို့လည်းရွေးကောက်ပွဲကော်မရှင်ကပြောဆိုပါတယ်ရှင်။
ဒီနေ့နှောင်းပိုင်းမှာကျင်းပမယ်လို့ပြောထားတဲ့ရွေးကောက်ပွဲမှာအများလက်ခံနိုင်တဲ့အနေအထားဖြစ်လာဖို့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့ပြင်ဆင်ဆောင်ရွက်ချက်တွေကိုမတ်သိန်ဂီထိုက်စူးစီးတင်ပြသွားတာပါ။ VOA American တန်ရဲ့ကြာသပတေးနေ့ညပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ VOA ကိုဒီစာတိုက်ကနေပြီးတော့ဆက်သွယ်လို့ရတဲ့ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာမှ855ကိုစာရေးသားဆက်သွယ်နိုင်သလိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့2392322555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်။အခုထိုင်းနိုင်ငံမှာရှိနေတဲ့မြန်မာရွှေ့ပြောင်းလုံသမား2ဦးရဲ့အမှုအခြေအနေကိုကြည့်ကြရအောင်ပါ။ထိုင်းနိုင်ငံကော့တောင်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးအသက်ခံရမှုနဲ့ပတ်သက်လို့တရားခဏ်ဖြစ်ဆွဆွဲပြီးဖမ်းဆီးခံထားရတဲ့မြန်မာအလုသမား2ဦးရဲ့ DNA ကိုပြန်လည်စစ်ဆေးဖို့ Cosmo တရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်ပါတယ်။အမှုသွားအမှုလာရဲ့နောက်ဆုံးအခြေအနေတွေကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကစုံစမ်းတင်ပြပေးထားပါတယ်ရှင်
။လေကျွန်းလို့ခေါ်တဲ့ထိုင်းနိုင်ငံကော့တောင်ကျွန်းမှာတပ်ဖြတ်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသား2ဦးနဲ့ပတ်သက်လို့ဆွဆွဲခံထားရသူမြန်မာနိုင်ငံသား2ဦးကိုဖမ်းဆီးပြီးရုံးတင်စစ်ဆေးရာကနေဧပြီလ30ရက်နေ့မှာတော့ပြန်လည်ရုံးထုတ်စစ်ဆေးခဲ့တာပါဆွဆွဲခံထားရတဲ့သူတွေဘက်ကနေလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေတောင်းဆိုထားတဲ့အချက်တွေကတရားခဏ2ဦးကို DNA ပြန်လည်စစ်ဆေးခွင့်ပြုကြောင်းတရားရုံးကနေဆုံးဖြတ်ချက်ချခဲ့တယ်ဆိုပြီးမြန်မာတန်ရုံးကဥဆောင်ဖွဲ့စည်းပေးထားတဲ့အထူးစုံစမ်းရေးကော်မတီကတာဝန်ရှိသူဦးကျော်တောင်းကဆိုပါတယ
်ဟော DNA စစ်ဆေးခါကောင်နေပြီးတော့ကျွန်တော်တို့ပြန်ပြီးတော့အစီအစဉ်ကိုပြုပါလို့လျှောက်ထားတာကိုညနေပိုင်းမှာပြည်သားလွတ်လွတ်လပ်လပ်ပြန်နေစစ်ဆေးမှုကိုပြန်ပြီးတော့ပြည်သားပေါ်ထွန်းနိုင်တယ်ဆိုပြီးတော့တရားရုံးအရင်းနဲ့ဆက်ချရတယ်ပေါ့ဒီတော့
လေကျောမှုဖြစ်ပွားပြီးစဉ်တုန်းကတော့ရဲတွေဘက်ကဆွဆွဲချက်တွေထဲမှာတေဆုံးသူတွေရဲ့ခန္ဓာကိုယ်မှာမြန်မာနိုင်ငံသားတဦးရဲ့ DNA မျိုးရိုးဗီဇတွေတူတာတွေကိုတွေ့ရှိရတယ်ဆိုပြီးပြောဆိုခဲ့တာပါ။ဒါပေမဲ့ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတရားခဏ်တွေဘက်ကနေလိုက်ပါဆောင်ရွက်ပေးနေသူတွေကမေးခွန်းထုတ်ခဲ့တဲ့အကြောင်းကိုလည်းဥကြောတောင်းကဆက်ပြောပြပါဗျာ
။အဲ့ဒီသူတို့ဆွဆွဲထားတဲ့ DNA ဒီနံပါတ်၁ဘယ်တော့ကဘယ်ရှင်ကယူထားတဲ့ DNA လဲ။ဘလို့ဒီကယူထားတဲ့ DNA လဲ။ဘယ်နည်းနဲ့ယူထားတဲ့ DNA လဲ။အဲ့ဒီ DNA ယူတဲ့ကချွန်းကျင်သူကဘယ်သူပါလဲ။သိစီးထားတဲ့လူကဘယ်သူသိစီးထားတယ်။သူတို့စီက DNA ယူပါတယ်လို့မှတ်ချက်မှတ်ရတာဘယ်သူယူသူလဲဆိုတဲ့အင်္ဂါရ၃ခုပါဘို့။ရေးကနေပြီးတော့ယူနေမရဘူး။နံပါတ်၁ချွန်းကျင်တဲ့လူရဲ့အဲ့ဒီ DNA ကိုမှတ်တဲ့နေဖို့တစ်ခွက်ပို့လို့ရတယ်။နံပါတ်၃အဲ့ဒီ DNA ကိုတကယ်ကိုချွန်းကျင်တဲ့အဖွဲ့အစည်းတစ်ခုကသိမ်းထားဖို့လိုသေးတယ်။ကိုကျွန်တော်တို့ကဒီကျွန်တော်တို့ဘက်ကမဖြစ်နိုင်ဘူးဖြစ်နိုင်ရှေမရှိဘူးဆိုတာကိုပြင်ပြထားတယ်အဲအဲ့ဒါကိုပြောကျွန်တော်တို့ထပ်ပြီးတော့မှဒီစောစောကကျွန်တော်တို့ဆိုတော့အသေးစိတ်ကျွန်တော်တို့ဟိုဒီပြောတဲ့ DNA ကဘယ်လောက်မှန်ကန်မှုရှိတယ်ဘယ်လောက်ဆက်ချရမှုရှိတယ်ဆိုတဲ့ပုံစံမျိုးကိုကျွန်တော်တို့ကထပ်ပြီးတော့မှတရုတ်စံတွေးကြရအောင်ပါ
လေကျောမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားတွေအနေနဲ့တရားခဏ်တွေအဖြစ်ဆွဆွဲခံနေရမှုတွေကိုထိုင်းရှေ့တွေအနေနဲ့ပေါင်းပြီးတရားရုံးမှာခုခံခြေပမှုတွေဆက်လုပ်ဖို့အတွက်ကရေရှည်လှုပ်ဆောင်ရမယ့်လုပ်ငန်းတွေဖြစ်တယ်ဆိုပြီးပြောပါရယ်အစပိုင်းမှာမြန်မာတန်ရုံးဘက်ကနေဖိဖိစီစီဆောင်ရွက်ပေးတာတွေရှိခဲ့ပေမဲ့လိုက်ပါဆောင်ရွက်တဲ့အခါမှာကုန်ကြတဲ့ငွေကြေးအခက်အခဲတွေတရားခဏ်ဘက်ကနေလိုက်ပါတက်တည်ထွက်ပေးမဲ့တက်တည်တွေနဲ့ပတ်သက်လို့ဆောင်ရွက်မှုတွေဟာနောက်ပိုင်းမှာအားနည်းမှုတွေရှိလာတယ်ဆိုပြီးဥကြောတောင်းကဆက်ပြောပြပါရယ်ဒီအတွက်အခုဆိုရင်သတ်မှတ်ရတဲ့စောပြီးတရားရုံးထုတ်စစ်ဆေးတာတွေလုပ်လာတဲ့အခါမှာသူတို့ဘက်ကနေပြင်ဆင်မှုတွေတိတ်မလုံနိုင်တဲ့အတွက်တရားခဏ်တွေလွတ်မြောက်ရေးဆောင်ရွက်ဖို့အတွက်အခက်အခဲတွေရှိနေတယ်လို့လည်းဆက်ပြောပြပါရယ်လေကျွန်းလူတက်မှုဟာစက်တင်ဘာလ15ရက်နေ့မှာဖြစ်ပွားခဲ့ပြီးမြန်မာနိုင်ငံသားလူငယ်နှစ်ဦးကိုထိုင်းရနာပိုင်းတွေကလူတက်မှုမဒိမှုတရားမဝင်ဝင်ရောက်မှုစတဲ့အမှုခဏမှုနဲ့ဆွဆွဲထားပေမဲ့မြန်မာလူငယ်နှစ်ဦးကတော့စစ်ဆေးမင်းမြန်းစဉ်အတွင်းနှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်ဝန်ခံခဲ့ရကြောင်းသူတို့ဟာလူတက်မှုနဲ့ပတ်သက်ခြင်းမရှိကြောင်းညင်းဆိုထားပါတယ်ရှင်
ထိုင်းနိုင်ငံမှာတွားရောက်လှုပ်လှုပ်နေကြတဲ့မြန်မာလူထုမနှစ်ဦးကိုလူတက်မှုနဲ့ဖမ်းဆီးခံရပြီးအမှုရင်ဆိုင်နေရတဲ့နောက်ဆုံးအခြေအနေကိုတော့မအေးအေးမှစုံစမ်းတင်ပြသွားခဲ့တာပါမကြာခင်မှာတော့မြို့တော်ဝါရှင်တန် DC နဲ့တိတ်မွေးလာတဲ့ဘော်တီမိုးမြို့မှာလူမဲလူငယ်တူရဲတပ်ဖွဲ့တွေရဲ့ချုပ်နှောင်နေတဲ့အချိန်တေဆုံးခဲ့ရမှုကြောင့်ဖြစ်ခဲ့ရတဲ့ဆန္ဒပြမှုနဲ့အထီးကရုံအခြေအနေတွေကိုပြောပြပေးသွားဖို့ရှိပါတယ်ရှင်အခုတခါတော့ကချင်ပြည်နယ်ရှမ်းပြည်နယ်ဘက်ကစစ်သားစုဆောင်မှုအခြေအနေတွေကိုကြည့်ကြရအောင်ပါKIA ကချင်လွတ်လပ်ရေးတပ်ဖွဲ့ကရှမ်းပြည်နယ်မြောက်ပိုင်းမူဆန်နယ်ကွက်ခိုင်မြို့တွေမှာစစ်သားတွေလိုက်လံစုဆောင်နေတာကိုဖမ်းမိခဲ့တဲ့အထက်အသက်15နှစ်အရွယ်ကလေးစစ်သားတွေပါဝင်တယ်လို့မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။စစ်ဖြစ်နေတဲ့ကာလဖြစ်လို့ KIA ကစစ်သားစုဆောင်တာတွေရှိနိုင်ပေမဲ့ကလေးစစ်သားစုဆောင်တာမျိုးတော့မလုပ်ပါဘူးလို့ KIA ဘက်ကညှင်းဆိုပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်မြောက်ပိုင်းမူဆယ်ကနေကွက်ခိုင်မြို့ဘက်ကိုထွက်ခွာလာတဲ့ကားတစ်စီးထဲမှာ KIA ကစစ်သားတပ်သားအဖြစ်စုဆောင်ပြီးခေါ်ဆောင်လာတဲ့တပ်သားတွေ29ဦးကိုမြန်မာစစ်တပ်တာဝန်ရှိသူတွေကဖမ်းဆီးမိခဲ့တာပါအဲ့ဒီထဲမှာအသက်15နှစ်အရွယ်ကလေးစစ်သား9ဦးလည်းပါဝင်တယ်ဆိုပြီးသိရပါတယ်အဲ့ဒီလူတွေကိုနန်းအွန်တာလုံခိုမုံကနေအနီးတဝိုက်ကရွာတွေကနေစုဆောင်ခဲ့တာဖြစ်တယ်လို့တာဝန်ခံပြီးခေါ်ဆောင်လာတဲ့ဦးထောင်ခါဆိုသူကပြောကြောင်းမြန်မာတပ်မတော်ဘက်ကဒီကနေ့မှသတင်းထုတ်ပြန်ပါတယ် KIA ကစုဆောင်လာတဲ့တပ်သားတွေကိုဒီမြန်မာတပ်မတော်ဘက်ကသက်ဆိုင်ရာမိသားစုတံပြန်လည်လွှဲပြောင်းပေးအပ်လိုက်ပြီးဖြစ်ပါတယ် KIA အဖွဲ့ငញ្ញန်ရေးဆွေးနွေးပွဲဆိုင်ရာဤပညာအကြံပေးဦးထောင်ခါကတော့အခုချိန်ဟာစစ်ပွဲကာလမို့စစ်သားတွေစုဆောင်တာမျိုးရှိကောင်းရှိနိုင်ပေမဲ့ကလေးစစ်သားစုဆောင်တာမျိုးကို KIA ကအခုချိန်မှာမလုပ်တော့ဘူးလို့ညင်းဆိုလိုက်ပါတယ်
ကျွန်တော်တို့ရဲ့နေနေအနေထားရကတော့ကျွန်တော်တို့ကဆန်းကားနဲ့အထက်ဆိုလို့ရှိရင်တော့အနေထားတစ်ခုအရာလက်ခံတဲ့အပိုင်းအရင်ကရှိခဲ့ပါတယ်အခုဒီနောက်ပိုင်းကျတော့ကျွန်တော်တို့လည်းနိုင်ငံတကာစံချိန်စံနှုန်းနဲ့ဖြစ်နိုင်ဆုံးအတတ်နိုင်ဆုံးကိုက်ညီတဲ့စံနှုန်းစံစာဖြစ်အောင်ကျွန်တော်တို့လည်းစူးစမ်းပြီးတော့ဆောင်ရွက်နေတဲ့ဟာရှိတယ
်ဟုတ်ကဲ့
လူအခွင့်အရေးနဲ့ပတ်သက်တဲ့ဟာတွေခြိုင်းဆိုးကျိုးနဲ့ပတ်သက်တဲ့ဟာတွေကျွန်တော်တို့ KIA တတ်မတော်ထဲမှာတင်ကြားပို့ချတဲ့ဟာတွေရှိပါတယ်ရှိတဲ့အရာရှိကအစပါတဲ့ဒီတင်တန်းတွေ၃ခေါက်ကျွန်တော်တို့ပေးခဲ့ပါတယ်။ဆိုတော့နေရာဒေသတချို့တွေမှာဒီဆန်းကားနဲ့အောက်ဆိုတဲ့ဟာရှိကောင်းရှိနိုင်ပါတယ်။အဲဒါလည်းဒီဆန်းကားနဲ့အောက်ဖြစ်တယ်ဆိုလို့ရှင်ခ ခေါ်ဆောင်တဲ့အချိန်မှာပါသွားပေမဲ့ဘဟုဌာနချုပ်ရောက်တဲ့အချိန်မှာပြန်ပို့ပေးလက်ရှိပါတယ်ဒါကကျွန်တော်တို့ရဲ့လက်ရှိဆောင်ရွက်ချက်တွေပါ
အစိုးရဘက်ကထိုးစစ်ဆင်နေသည့်အခုလိုတပ်သားတွေစုဆောင်းမှုတွေဆက်ပြီးရှိနေနိုင်တယ်လို့ဦးတောင်ခါကထောက်ပြပါတယ
်အစိုးရထိုးစစ်ဆင်နေသည့်တော့တပ်သားစုဆောင်းတဲ့ဟာကလုံးရပါပဲသူတို့ရောလုပ်တာပဲဆိုတော့ဒီတပ်သားစုဆောင်းတဲ့တပ်သားတွေစုဆောင်းတဲ့ကိစ္စကျွန်တော်တို့ LNCA မှာလည်းဆွေးနွေးဆင်းနေဖြစ်ပါတယ်အစိုးရဘက်ကရောကျွန်တော်တို့ဘက်ကရောအတင်းအဓမ္မမစုဆောင်းဖို့စသည်ဖြစ်ပေါ့ကွာ
ဦးတောင်ခါပြောဆိုသွားတာပါအခုရပိုင်းနေအတွင်း KIA ကချင်ထင်းချုံနယ်မြေတွေအတွင်းမှာတိုက်ပွဲတွေညင်သက်နေပေမဲ့ပြီးခဲ့တဲ့တလောတုန်းကတော့မြကြီးနားဖားကန့်လမ်းကျောတစ်လျှောက်မှာရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့ပြီးတင့်မောင်ခိုရှင်းလင်းရေးဆိုတဲ့ခေါင်းစဉ်နဲ့မြမတက်မတော်ဘက်ကလေကြောင်းတိုက်ခိုက်မှုတွေရှိကြောင်းလည်းသိရပါတယ်ခင်ဗျာ
KIA ဘက်ကတပ်သားတွေစုဆောင်းရမှာအသက်မပြည့်သေးတဲ့ကလေးစစ်သားပါဝင်နေတယ်ဆိုတော့မြမတက်မတော်ဘက်ကထုတ်ပြန်ချက်နဲ့ KIA ရဲ့တုံ့ပြန်မှုတွေကိုတော့ကိုညံဝင်းအောင်ကစုံစမ်းတင်ပြသွားခဲ့တာပါမြန်မာသတင်းဆောင်မတွေဒီမှာပဲရန်နာပြီးအခုနိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးပြစေအောင်ရှင်လူမဲအမျိုးသားတစ်ယောက်ဖြစ်တဲ့ Freddie Gray ကိုအရာရှိတွေကချုပ်နှောင်ခံနေခံချုပ်နှောင်ထားတဲ့အချိန်သေဆုံးခဲ့တာကိုအကြောင်းပြုပြီးစန္ဒပြပွဲတွေနဲ့အထီးကရုံတွေပေါ်ပေါက်နေတဲ့ American ပြည်ထောင်စု Maryland ပြည်နယ် Baltimore မြို့မှာမနေ့ကညနေကကြောင်းသားတွေစုယုံပြီးစန္ဒပြခဲ့ကြပါတယ်ဘော်တီမိုးမြို့ကစန္ဒပြပွဲကိုထောက်ခံတဲ့စန္ဒပြပွဲတွေဟာတခြားမြို့တွေမှာလည်းပေါ်ပေါက်နေပေမဲ့အကြမ်းဖက်ဖျက်ဆီးတဲ့သတင်းတွေကိုတော့မတွေ့ခဲ့ရပါဘူး VOA သတင်းတောက် Victoria Machi ရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင
်စန္ဒပြကြောင်းသူတယောက်ဖြစ်တဲ့ခေါ်ရဲဂျွန်ဆင်ကရဲရရှိတွေရဲ့ပြုမှုဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးအပြောင်းလဲတွေပေါ်လာအောင်တွန်းအားပေးဖို့တိုက်တွန်းပြောဆိုသွားပါလိမ့်
မယ်။ We want to put pressure on the city to give us
ဒီမျိုးအနေနဲ့ဒီကိစ္စကိုရှင်းရှင်းလင်းလင်းအဖြေပေးဖို့ကျမတို့ဖိအားပေးနေတာပါ။ဒီလိုအလားတူအဖြစ်မျိုးကျမတို့လည်းကြုံလာရနိုင်တယ်လေ။ကျမတို့ကြောင်းဝင်းနဲ့15မိနစ်လောက်ပဲဝေးတဲ့နေရာမှာဖြစ်ခဲ့တာပါ။ကျမတို့ဘဝတွေနဲ့15မိနစ်ပဲဝေးခဲ့တဲ့နေရာမှာပါ။ဒါကိုဘာမှမဖြစ်သလိုဟန်ဆောင်နေလို့မရပါဘူး
။ခေါ်ရဲဂျွန်ဆင်နဲ့သူအထက်တန်းကျောင်းသူကျောင်းသားတစ်ထောင်လောက်မနေ့ကစူဝေးချီတက်ခဲ့ကြတာပါ။ဒီလိုဆန္ဒပြပွဲတွေနဲ့ဒီကိုင်းတွေပေါ်ပေါက်နေတာကြောင့်ပဲပုံမှန်အားဖြင့်ပြည်သက်တွေပြည်သိနေအောင်အားပေးခဲ့တဲ့ဘော်ဒီဘုံမြို့လေကဘေ့စ်ဘောဂွင်းကြီးထဲမှာ The Baltimore Orioles ဒင်းနဲ့ Chicago White Fox ဒင်းတို့မနေ့ကတော့ပြည်သက်မပါတဲ့ဂျာမန်ကစားခဲ့ရပါတယ်အဒီကိုင်းတွေဂျာမန်ဘေ့စ်ဘောပွဲမချင်းပါခင်ပြည်သက်တွေအချင်းချင်းခက်ရံဖြစ်ပွားတာတွေရှိခဲ့တာကြောင့်ဒီလိုပြည်သက်မပါပဲပွဲကိုကျင်းပဖို့ဘေ့စ်ဘောကျင်းပရေးတာဝန်ရှိသူတွေကဆုံးဖြတ်ခဲ့တာပါမြို့ကန်တယောက်ဖြစ်တဲ့ Brandon Hudson ကတော့အခုလိုပြောပါတယ်
Closing a baseball game is not a good thing but it's not what's really important right now
Baseball ပွဲကိုပိတ်လိုက်တာအကောင်းတော့မကောင်းပါဘူးဒါမဲ့လည်းတကယ်တမ်းကျအခုအချိန်မှာဒါကအရေးကြီးတဲ့ကိစ္စမဟုတ်ဘူးလေအရေးကြီးဆုံးက Freddie Gray တေဆုံးခဲ့တဲ့ကိစ္စကိုသတိရနိုင်ဖို့လိုပါတယ်ဒါကိုမြို့အနေနဲ့စ조사လှုပ်ဆောင်နေကြတာပ
ါတင်းလာနေကလေးကရေးပေါ်အခြေအနေကြီးညာခဲ့ရတဲ့ Baltimore မြို့ဟာအခုတော့ပုံမှန်အခြေအနေတဖြည်းဖြည်းပြန်ရောက်လာနေပြီဆိုပြီးအနာပိုင်းတွေကပြောပါတယ်ညဆယ်နာရီနောက်ပိုင်းအပြင်မထွက်ရအမိထုတ်ပြန်ထားတဲ့အတွက်လဲညပိုင်းမှာမြို့ဟာတိတ်ဆိတ်နေခဲ့ပါတယ်ဝါရှင်တန်မြို့တော်နဲ့တခြားမြို့ကြီးတွေမှာလည်းဆန္ဒပြပွဲတချို့ပေါ်ပေါက်ခဲ့ပါတယ်မကြာသေးခင်လပိုင်းတွေအတွင်းလက်နက်မဲ့အသက်16နှစ်အရွယ်လူမဲဒူးဖြစ်တဲ့မိုက်ကယ်ဘရောင်းကိုရဲအရာရှိတွေကပြစ်ဒတ်ခဲ့တဲ့အတွက်အဓိကရုံးတွေပေါ်ပေါက်ခဲ့တဲ့မစ်ဆိုရီပြည်နယ်ဖာဂူဆန်မြို့မှာလည်းဆန္ဒပြပွဲတွေမနေ့ကပေါ်ပေါက်ခဲ့ပါတယ်ဘော်ဒီမိုးမြို့မှာတော့ကျောင်းသားတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့သလိုပဲသိပ်မများတဲ့လူအုပ်တို့ကရှင်းနေုံဝင်ဝါရှိမှာမနေ့ကတော့စုယုံဆန္ဒပြခဲ့ပါလေမနေ့ပြန်တော့ကြနေမှာ Freddie Gray တည်ဆုံးခဲ့ရတဲ့ကိစ္စတာဝန်ရှိတဲ့ရဲအရာရှိတွေကိုယာဆွေးမှုနဲ့တရားစွဲမစွဲဆုံးဖြတ်မဲ့အစိုးရရှင်းနေရေးစီကိုအပြည့်သက်စုံစမ်းစစ်ဆေးချက်ရဲဌာနကပေးရမှာဖြစ်ပါလေဆန္ဒပြပွဲနဲ့ဂျမ်းဖက်ဒီကယုံတွေပေါ်ပေါက်ခဲ့ပေမဲ့ဘော်ဒီမိုးမြို့ကြီးတစ်ခုလုံးမကျေနပ်ချက်တွေနဲ့ကျွေးကြော်တဲ့နေအောင်မှာရမုခန်နေခဲ့ရတာတော့မဟုတ်ပါဘူး Baltimore Symphony တန်ဆောင်ဒီဝိုင်းဟာခမ်းမဆောင်အပြင်ဘက်မှာမနေ့ကတော့ကွင်းပြင်ထဲမှာခါမဲ့ဒီခတ်ပြီးလူထုပိတ်သက်တွေကိုဖျော်ဖြေခဲ့ပါတယ်ဒီတန်ဆောင်ဒီဝိုင်းကိုစီစဉ်သူတွေကတော့ Baltimore မြို့ဟာအခက်အခဲတွေကြက်တဲတွေရင်ဆိုင်ရပေမဲ့ခန်းနိုင်ရည်အပြည့်ရှိတဲ့မြို့မျော်လင့်ချက်တွေနဲ့ရင်ဆိုင်သွားမယ်မြို့ဆိုတာကိုဒီဖျော်ဖြေပွဲတွေကပြသလိုက်တာလို့ပြောဆိုကြပါတယ်ခင်ဗျာ
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသားမယ့် VOA မြန်မာပိုင်းအစီအစဉ်ရဲ့ April 30ရက်ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190 kHz 1595တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ဒီအချိန်တွေအတွင်းမှာတော့အရင်ဆုံးကျမ်းမာရေးအစီအစဉ်နဲ့အတူယူနန်မြန်မာနယ်စပ်ကတိုင်းရင်းသားလူမျိုးစုပြည်နာကြောင်းပြောပြပေးမယ့်မြန်မာရေးသုံးသပ်ချက်နဲ့တခါချင်းပြည်နယ်တွန်းဆန်မြို့မှာရဲတပ်ဖွဲ့ဝင်2ဦးကအသက်မပြည့်သေးတဲ့အကြောင်းတူကိုအာရမပြုကျင့်ခဲ့တာနဲ့ပတ်သက်လို့
ဒီလိုမကပြေုံကျမကပဲသူကိုယ်ကအတက်မချည်သေးတဲ့ကလေးတယောက်ကိုခုလိုမျိုးလိန်နေဆက်ချာပြီးတော့မှဟိုအဓမ္မချင်းတဲ့အပေါ်မှာတော့ပြတော်ကြီးကိုတုံ့ချချချကောင်းတဲ့ချင်းတစ်ခုလိုကျမတို့သုံးသပ်တယ်ကျမတို့ဖြစ်တယ်
ချင်းလူခွင့်ရေးဖွဲ့ကစီမံကိန်းအရာရှိမိုင်တင်းယူမွန်ရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းစုံကိုထုတ်လွှင့်ပေးမဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကျမ်းမာရေးခန္ဓာကိုနားဆင်ကြရမှာပါဒီတစ်ပတ်မှာတော့လေဗင်ယူကျော်ယူခါယူကျူတာတွေအကြောင်းကိုတင်ပြပေးထားတာပါမြမနိုင်ငံမှာကားဆိုင်ကယ်တိုက်တာနဲ့အမြင့်ကပြုတ်ကြတဲ့အတွက်ဒီနောက်ကျောယူတွေကျိုးတတ်ပြီးခြေလက်အောက်ပိုင်းသေတဲ့အထိအန္တရာယ်ကြီးတယ်လို့အယူအထကူတွေကပြောပါတယ်လေဗင်ကျောနဲ့ခါယူကျူတာတွေကိုဘယ်လိုခွဲခြားသိနိုင်မှာလဲဖြစ်လာရင်အာယုံကျောကြီးတွေသေတဲ့အထိမဖြစ်ရအောင်ဘယ်လိုမျိုးအရေးပေါ်ရှေးဦးသူနာပြုစုပေးမှုလုပ်ပြီးတော့စေယုံပို့ဖို့လိုပါတယ်ဒီအကြောင်းအယူအထခွဲစိတ်ဆရာဝန်ကြီးနဲ့အယူယောဂပညာအငိမ့်စားဌာနမှူးပမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปมุขดอกเตอร์จอมเนี่ยนะครับเจ้าพวกမြန်မာနိုင်ငံမှာဒီလေဘင်ယူကြောယူခါယူပေါ့ဆရာเนาะကျိုးတာเนี่ยပတ်သက်ပြီးတော့ဖြစ်တာများလားဆရာကြီး
တခြားရှောက်ဒီလက်ဒီဒီကတော့မများဘူးပေါ့ဗျာအောင်ခိုင်းမိတာလားဒါပေမဲ့လည်းရှိတော့ရှိပါတယ်သူတို့ပြတော့ကား accident တော့ဘယ်လိုခြားကြ accident အပေါ်အနေနဲ့နေကြတာလေဒီပင်တက်တာပေါ့ဗျာကျွန်တော်ကဆိုပါဒီလေဘိုင်းမှာဆိုတိုင်းအလုံးစုံတဲ့လူတွေအမေမောကလည်းရေးပေးကြ။အဲဗျာတာကတော့ဟိုလေလောက်တော့ပညာပေါ့။အဲ့ဒါသူရဲ့သိတဲ့ကြပါ့။ဆိုတော့နောက်ပိုင်းတွေကျူလက်တွေဒါအဓိကစစ်တော့။သင်္သာဆိုးရပါလေ
။ဟုတ်ကဲ့ဆရာကြီး။အခုလို့ဆိုးဆိုးဝါးဝါပေါ့ဆရာနော်။ဒီခြေတွေလက်တွေအောက်ပိုင်းတွေတေးရတာဘာကြောင့်ဖြစ်ရလဲ
။လေမျိုးရဲ့ကြောရွရဲ့ခါရွရဲ့ဒီများလေးအားလုံးဒီအတွင်းထဲမှာလိုင်ကောင်းကြီးလို့ပေါ့။အခုလည်းဒီစက်ထားလိုက်လိုင်ကောင်းကြီးပြသွားပြီအဲ့ဒီကိုဟိုနောက်ကျန်နေပြီဆင်းလာတယ်အာရုံရောမှကြီးအာရုံရောမှကြီးကသူ့နေရာလိုက်ပေါ်လေဥမာလက်ကလက်ကအာရုံရောကြီးချာကတ်သွားတယ်ကြောရိုးဆိုလည်းခန္ဓာကိုယ်ဒီဘက်ပါလေဟိုအာရုံရောကြီးခွဲထွက်သွားတယ်အာရုံမှရက်နေပြီးတော့ခြေောက်တွေအတွက်အာရုံရောကြီးထွက်သွားတယ်အဲ့တော့ဒီအာရုံရောမှကြီးသွားရဲ့ဒီကောင်းတဲ့ကဲ့ရဲ့အတိုင်းကြည့်လို့ရှိရင်သွားပြီးခင်ဗျာမစ်ဘရိတ်ခေါ်တာပေါ့ဒါပြီးအောက်ကနေပြီးတော့နှလုံးတို့နော်တက်ရှိတာတို့ထိန်းကြတဲ့စံတာကြီးရှိတာပေါ့ဒါတွေပါသွားရင်ချက်ချင်းတွေလောကကလုံးမရနော်ဒီ level ရဲ့ဓမ္မတေတေမေတုပေါ်ပိုင်းနဲ့ကြည့်လို့ရှိရင်ပေါ့နောက်တစ်ခါတော့ level ရိုးပိုင်းကြည့်လို့ရှိရင်ကျော်လည်းကြည့်ရခင်ဗျာအဲဒီမျိုးမှ crash ဖြစ်သွားလို့ရှိရင်ပေါ့
ဟုတ်ကဲ့နောက်ဒီအောက်ပိုင်းခါယူဘက်ပိုင်းဆိုလို့ရှိရင
်အောက်ပိုင်းဒီခါယူနံပါတ်2ရဲ့အောက်ပိုင်းကြအဲဒီမျိုးမှရှိတော့ရှားထွက်သွားပြီးမြင်းမီးတွေတော့ပဲခါယူရောမြင်းမီးဖြစ်ပြီးတော့အခုခွဲထွက်သွားတာပေါ့ခါယူတယ်လို့ပြောနေတယ်ကျွန်တော်ကကြောင်းနဲ့ပတ်သက်တော့ပိုင်းပြတာဒါပဲရေးကြည့်တဲ့ပိုင်းကတော့ဖြီးသွားတာဝန်သွားတာပေါ့အဲ့ဒီမှာဒါတွေချင်းချင်အာရုံရောပြလာတယ်ဒါတွေပါသွားတယ်ဆိုရင်တော့ချင်းမချင်းနိုင် ဝမ်းမထိန်နိုင်ဖြစ်တတ်တယ်။အဲ့လိုမျိုးဖြစ်ရင်တော့နောင်လာမယ့်အရေးကတော့တော်လေးဆိုးသွားတာပေါ့
။ဟုတ်ကဲ့အဲ့တော့အခုလိုဒီပြင်းပြင်းထန်ထန်အဆင့်တွေရောက်မသွားအောင်ဘယ်လိုကာကွယ်သင့်လဲ
။ပြင်းများတာကတော့လေရင်းရိုးနဲ့ဒီကြောရိုးနဲ့ခါရိုးနဲ့အဆက်မှာပြင်းများကြတာပေါ့။ရိုးတန်းတန်းနည်းနည်းပပဖြစ်နေတဲ့ခံပြီးလေဒီ instability ပေါ့လေရင်းရိုးကြည့်ခါရိုးကြည့် stable factor တွေရှိပါတယ်။ဒီဘိုင်းရမယ်အလဲဘိုင်းနောက်ဘိုင်းပေါ့သုံးဘိုင်းဘိုင်းလိုက်လို့ရှိရင်ဒီမှာအာရုံရောမှရက်ရှိတယ်ဒီလျှောက်ထားတဲ့အရိုးရဲ့ပုံစံကဆေးရဲ့ပုံစံကဒါတွေအားလုံးကသူ့ကိုတော်တန်နဲ့မချိမြင်ပကန်းနေအောင်ဒီလျှောက်ထားအောင်အဲ့ဒီသုံးဘိုင်းမှာဒီဘိုင်းဘိုင်းဂျိုးရင်းသွားလို့ရှိတယ်ဒီငယ်မှုမရှိတော့ဘူးဒီတဲ့အတွက်ပထမဖြစ်ခံကြမှာအာရုံရောမှကြီးမတည်ဘူးဆိုရင်တော့နောက်ဘိုင်းကရွှေ့တာတဲတာပြူတာနဲ့အပိုင်းကြီးချိလက်တွေပြေးပြီးတော့ပို့ပြီးတော့ဆိုးရတဲ့အဖြစ်မျိုးတွေဖြစ်လာနိုင်တာ။အဲ့ဒါကအဓိကကျပါတယ
်။ဟုတ်ကဲ့ဆရာအဲ့တော့အဓိကရှေးဥသနာပြည့်စုံမှုကိုဘာလို့ရမလဲ
။ဒီမှာပြောတော့သူတက်ချူလာမချူလာ။မက်ဒစ်ချက်လေဘင်းရိုးအရင်စားတော့လေဘင်းရဲ့မျက်နှာရဲ့ကောင်းရဲ့ဆိုတာယူနစ်တစ်ခုရဲ့လို့သတ်မှတ်ပါတယ်။အဲ့မျက်နှာတို့ကောင်းလို့ကြံရရင်လေဘင်းရိုးကိုသိနိုင်တယ်။အဲ့ဒီအတွက်စမ်းသပ်ကြည့်ဖို့ဆိုပါတယ်။စမ်းသပ်တဲ့နည်းရတော့လွယ်ရဲ့အဲ့ဒါကိုလည်းချက်ပြီးတော့အလဲတဲ့ကိုအပေါ်အောက်ဒါလေးနဲ့ကြည့်လိုက်လို့နာတာပေါ့နာတာမရှိဘူးဆိုလို့ရှိရင်တော့ကြီးကျယ်ကြီးမဖြစ်တော့ဘူးလို့ယူဆရပါမယ်။ရိုးရိုးခါရိုးကျတော့လည်းဒီလိုပဲနောက်ကနေဆိုလက်ကလေးချက်ပြီးတော့စားလိုက်လို့ကျေနာတာရှိမှပေါ့နာတာမရှိဘူးဆိုရင်တော့လေခုနပြောလို့ကြီးကျယ်ကြီးမဖြစ်နိုင်ဘူး။လေဘင်းရိုးမှာအဓိကသနတန်အားတွေလက်တွေ့ရလေဘင်းဖြစ်တယ်လို့ယူဆရပြီးဆိုတာနဲ့တူတယ်လေ။ရေးကြည့်တာကကျေးဇူးတင်ခဲ့သွားပြီဆိုရင်မကပြည်ပါမယ်ဒုက္ခပူရောက်မှာ
ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီ stability ပေါ့ဆရာနော်တည်ငြိမ်မှုရှိမရှိကြည့်လို့ခွဲလို့ရနိုင်လားစမ်းကြည့်မှာပဲရနိုင်လားခုနကလက်ထက်စမ်းတာမျို
းနည်းနည်းလေးဖြတ်တယ်ဗျဟိုတပေါင်းလေးကြည့်တယ်စက်ကြီးကျိုးနေတယ်လဲနေတယ်ဆိုတော့လည်းဒါတော်တော်လေးကြည့်ရတာပေါ့လေအဲ့လိုမဟုတ်ရင်တော့လည်းပြည်ရတော့ခင်းရင်ပါအဲ့တော့ဒီလိုလူနာပြည့်ပြည့်ခုနကလို့လက်ထက်ပြီးစမ်းလိုက်လို့နည်းနာပဲဆိုတာနဲ့တကယ်နဲ့အလုံးဟာစေဝတိမရှိဘူးလို့ပဲယူဆရရတာ။ဒါကကောင်းဆုံးနည်းပဲ
။ဟုတ်ကဲ့
။စေဝတိမရှိတဲ့အတိုင်းသိလို့မှအာမေကြည့်အောင်လို့တောင်းရလို့ရမှာ
။ဟုတ်ကဲ့ဆရာ။
အဲ့တော့ဒီလေဘင်းရိုးကျော်ရိုးခါရိုးဖြစ်တဲ့ဆိုရင်ဗျများတမြန်နေသွားတော့မယ်။ပထမဆုံးတွေ့တဲ့သူကသူ့ကိုမအားတော့မယ်။ကြားပေါ်ဖြစ်ဖြစ်ခုနဲ့တည်းအားတော့မှာ
။ဟုတ်ကဲ့ဆရာ။ဆရာကကပြောခဲ့တာကမတဲ့နေရာမှာဒီအာယုံကျော်မကြီးကိုမထိမိဘူးအရေးကြီးဆုံးဆိုတော့ဘလို့အတိအကျမအားမလဲ
။ကောင်းရင်လည်းဒီခန္ဓာကိုယ်ရဲ့ကျောပိုင်းလက်ပိုင်းခြေပိုင်းအားလုံးကိုမရကြဘူး။သူအားလုံးတို့ရဲ့ပေါ့။တုံးကိုမလို့မမအားလို့ပြော။တုံးဆိုတာတောင်းတော့ကြီးပေါ့။အဲ့လိုတောင်းတော့ကြီးမ။ဥမာကောင်းကကင်တဲ့လူရှိတယ်။ပကုန်းနေရာလက်ပြေဟုတ်ပေါ့။အဲ့နေရာတယောက်ကင်အောင်မ။နောက်ပင်ပကွင်ရိုးနောက်ကနေတယောက်တိုင်အောင်မ။အဲ့ကျောက်ကတယောက်ကံအဲ့လိုအဲ့လိုကံတဲ့နေရာမှာ၄ယောက်ပေါ့၄ယောက်ကတကယ်နဲ့ထက်မှဟ
ုတ်ကဲ့ဖြောင်းနေအောင်ပါပါဆ
က်နော်ဘာလို့ one piece ပေါ့တောင်းတော်ကြီးမှာခုမှခေါင်းကမတဲ့သူကအရင်မမမိဘူးလေအရေးကြီးနောက်ကြံနေလို့မရစနစ်သုံးကြီးပြီးတော့သုံးဆိုတကယ်နဲ့ထက်မှကြမယ်အဲ့လိုမနိုင်မှပါလေပိုချိုးရတဲ့အပိုင်းတွေရတယ်မဖြစ်နိုင်ပါဘူးအာရေကြီးဆုံးတော့ကျွန်တော်မြင်ပါ
ဟုတ်ကဲ့လေဘင်ယိုကြော်ယိုခါယိုကျိုးတာတွေနဲ့ပတ်သက်ပြီးတော့တခြားရေးကြီးတဲ့ချက်ကော
နောက်နိုင်ငံများမှာတော့ Emirates Service ကားတွေပေါ်မှာလက်နေပါတော့ရယ်လေဘင်ယိုဆိုလည်းထိမှုဟာပါတယ်လေဘင်ကြော်ယိုခါယိုတွေဘုံလုံးထိမှုမလို့ပြုလို့နေအောင်လုပ်တဲ့လက်နေရှိတယ်ကြာကျွန်တော်တည်ဆုံးကတော့ဒီကိစ္စမှာကျွန်တော်တွေ့ခဲ့တဲ့ဒီလို Metro ဆိုအားကြီးမှာနေလုံးနဲ့ခေါင်းပုံစံမျိုးပေါ့အဲမှာမှုလို့မဟုတ်အဲဒီမှာပိုလင်းအပြင်ဘောကိုချက်တာဒီနေရာမှာပေါက်ရှိတယ်အဲဒီပေါက်ကနေပြီးတော့ဆို့ရှိတယ်အဲဒီရံနေပြီးတော့လေးကိုဆုတ်ထုတ်လိုက်ဒီပရီအတလင်းဘောဆိုရတကူတကူကတ်သွားပြီးတောင်းတော့ပြီးချက်သွားသူ့ကိုပတ်လိုက်ပြီးတော့လူကိုလက်ကြီးခလေးနဲ့လက်တလို့ပဲဒါပေမဲ့သူကတောင်းတော့ပြီးဆိုတော့မအားတဲရပြူရလွယ်တာပေါ့နောက် movement ကိုလုံးဝမရှိနိုင်တော့သူ့ကိုထိုင်ရနေထားလဲချိုးလို့ရတယ်ဒါတွေက investor ကိုတင်နေဟာလို့ပေါ့လေ
ဟုတ်ကဲ့ချစ်ချင်းများကြီးတင်ပါတယ်ဆရာ
အခုထုတ်လွှင့်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင
်ရတသွေးလက်ထက်မှာပထမဆုံးအကြိမ်ဖြစ်တဲ့ထွေထွေရွေးကောက်ပွဲတွေကိုအခုနှစ်2015ခုနှစ်မှာပြုလုပ်ဖို့ရာထားပါတယ်
လာပိုင်းမဲ့ကြာတော့မဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တော့ဒီအာဏာပိုင်တွေရဲ့ပြင်ဆင်မှုပါတီတွေရဲ့ပြင်ဆင်မှုလူလူကြားမှာရွေးကောက်ပွဲအသည့်နဲ့ပတ်သက်လို့နိုးကြားမှုစသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးအယောင်ငွေသက်တွေတိတ်ပြီးတော့မတွေ့ရသေးတာဘာကြောင့်ပါလဲအခုလာမဲ့စနေညပိုင်းဒဲလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြန်လူတွေတို့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလူရာမင်းမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်viewy မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382554ဖြစ်ပြီးတော့ email လိပ်စာကတော့ burmese@viewynews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။စနေနေ့ညပိုင်းတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ယူနန်မြန်မာနယ်စပ်ကတိုင်းရင်းသားလူမျိုးစုပြဿနာကိုသမိုင်းနောက်ခံထားပြီးဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြပေးထားပါတယ်ရှင
်ယူနန်မြန်မာနယ်စပ်ရှေးလျားတယ်လို့ဆက်ဆံရေးသမိုင်းဟာလည်းရှေးလျားလာပါတယ်အတက်အကျများတဲ့အင်းကြီးချင်းဆက်ဆံရေးဖြစ်ပါတယ်ကချင်နဲ့ကိုကစစ်ပွဲကြောင့်ယူနန်မြန်မာဆက်ဆံရေးဟာအထူးအာရုံစိုက်စရာဖြစ်လာပြန်ပါတယ်မြန်မာမီဒီယာမှာကိုကန်တိုက်ပွဲကိုဦးစားပေးဖော်ပြကြပြီးကချင်းစစ်ပွဲမှာဝေဖန်ခံရတဲ့အစိုးရတပ်ဟာကိုကန်စစ်ပွဲမှာချီးကျူးခံနေရပါတယ်။ကိုကန်စစ်ပွဲကိုအမေရိကန်ရဲ့တရုတ်ဆန့်ကျင်ရေးအကြမ်းအစီအဖြစ်ဖော်ပြတော့ကတရုတ်အင်တာနက်မှာအော်အော်တောင်းနှင်းဖြစ်ကုန်ပါတယ်။ဝါရပြန့်ဖို့နဲ့ပုံကြီးချက်ဖို့အတွက်မီဒီယာကိုအသုံးပြုနေကြပါတယ်။နင်းစပ်တင်ငင်ရေးဟာနိုင်ငံအကျိုးစီးပွားအတွက်ရေးကြည့်ပါတယ်။ဒါပေမဲ့စီးပွားရေးကိုကြည့်ဦးစားပေးလို့မရပါဘူး။နေဆက်ဒေတာတင်ငင်ရင်းနဲ့တိုင်းရင်းသားအရေးဆက်ဆက်နေတာကိုလည်းသတိထားဖို့လိုပါတယ်။တိုင်းရင်းသားအရေးကိုမဖြေရှင်းနိုင်လို့နေဆက်စစ်ပွဲဖြစ်ရတာမြန်မာဘီရင်လက်ထက်ကတည်းကပါ။တိုင်းရင်းသားဒေတာကိုအစိုးရကချုပ်ကိန်ဖို့ကြိုးပမ်းတဲ့အခါလက်နက်ကင်ပရိပက်ကဖြစ်တာကိုမြန်မာသမိုင်းမှာတွေ့နိုင်ပါတယ်။ပင်လုံကလွှဲရင်တိုင်းရင်းသားအရေးကိုနိုင်ငံရေးအရာဖြေရှင်းတဲ့အစီအလာမရှိသေးပါဘူး။စစ်အစိုးရဟာစီရေးအရာဖြေရှင်းတဲ့နည်းနဲ့သာရင်ပါပါတယ်။
ယူနန်ကဝကိုပိုင်ဦးချိုရေးဒေသမှာဝ9သိန်းကျော်ရှိပါတယ်။ရှမ်းအနယ်ဝင်ဒိုင်းလူမျိုးဟာရှီရှောင်ပနားကိုပိုင်ဦးချိုရေးဒေသမှာနေထိုင်ပါတယ်။နုကြံလီစုကိုပိုင်ဦးချိုရေးဒေသမှာကချင်မျိုးနယ်ဝင်လီစုလူမျိုး6သိန်းကျော်နေထိုင်ပါတယ်။ယူနန်မှာဂျင်ဖောလို့ခေါ်တဲ့ကချင်လူမျိုး2သိန်းကျော်ရှိပါတယ်။ယူနန်မှာလူမျိုးစု25စုရှိတာမို့ကိုပိုင်ဦးချိုရေးဒေသ10ခုနဲ့ခရိုင်25ခုရှိပါတယ်။အေဂျင့်စွာနေထိုင်နိုင်ကြပေမဲ့မြန်မာဘက်မှနေထိုင်တဲ့သူတို့နဲ့မျိုးနွယ်တူလူမျိုးစုတွေကတော့မိမိကိုမိမိကာကွယ်ဖို့လက်နက်ကင်ထားရတာဟာစဉ်းစားစရာဖြစ်နေပါတယ်။ယူနန်ပြည်နယ်မှာအဆင်ပြေတဲ့လူမျိုးစုတွေဟာမြန်မာဘက်မှာပြဿနာဖြစ်နေပါတယ်။ဒါကြောင့်မို့ယူနန်ပြည်နယ်မှာလို့လူမျိုးစုပြဿနာကိုနိုင်ငံရေးအရာဖြေရှာနိုင်ဖို့လိုအပ်မယ်ထင်ပါတယ်
။ယူနန်မြန်မာနယ်စပ်ဒေသကိုမြန်မာကထိန်းချုပ်ခဲ့တဲ့အစဉ်အလာမရှိပါဘူး။ဒါပေမဲ့မြန်မာမင်းဟာရှမ်းပြည်ကိုလက်အောက်ခံဖြစ်သဘောထားလေးရှိပါတယ်။အလောင်းဗျာနဲ့စင်ပြူရှင်ရဲ့အာဏာစက်ဟာတန်လွင်မြင့်အနောက်ဘက်အထိသာရောက်ခဲ့ပါတယ်။တန်လွင်မြင့်အရှေ့ဘက်မြန်မာယူနန်နေဇက်ကရှမ်းစော်ဘွားရီဟာမြန်မာနဲ့တရုတ်ကိုကတော့လက်ဆောင်ပေးပြီးအလင်းတင့်တယ်လို့ဆက်ဆံကြပါတယ်။မြန်မာနဲ့တရုတ်ရဲ့သဘောတူချက်နဲ့စော်ဘွားတင်မြောက်တဲ့ဒေသကိုတော့မြန်မာကရောတရုတ်ကရောလက်အောက်ခံလို့မြင်ကြပါတယ်။မိမိမချုပ်ကင်နိုင်တဲ့နေဘူးမြန်မာမင်းကတတ်ရှုပြီးခြေလှယ်မှုကြိုးပမ်းလေရှိပါတယ်။စကောရာစုမှာစော်ဘွားကြီးစိုးတဲ့နေမှာပုံကန်ချာနာအောင်မြန်မာမင်းကတွေးထုတ်ပြတဲ့အတွက်အစိတ်စိတ်အမော်မော်ကွဲသွားတဲ့တမိုင်းရှိပါတယ
်ဆက်ရှိရာစုစင်ဖြူရှင်မင်းလက်ထက်မှာအဖြုတ်ခံရတဲ့ရှမ်းစော်ဘွား၃ဦးယူနန်မှာခိုလုံပြီးယူနန်ပြည်ကံကိုတစိုးလက်ဆောင်ပေးတဲ့အခါမှာယူနန်ကကူညီတဲ့အတွက်တရုတ်မြန်မာစစ်ပွဲ၄နှစ်အတွင်း၄ချိန်ဖြစ်ပွားပါတယ်ဒီတမိုင်းအစဉ်လာတိုင်း2009မှာအစိုးရတပ်ကတိုက်ထုတ်လိုက်တဲ့ဖုန်ကြားရှင်ဟာယူနန်မှာခိုလုံပြီးအင်အားစုဆောင်တာဖြစ်နိုင်ပါတယ်ဒီနည်းဟာခင့်နဲ့မစီလျော်တော့ပေမဲ့မျက်နှာသူတွေအတွက်အသုံးတက်နေပုံရပါတယ်တရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးလမ်းစဉ်နဲ့လည်းဆန့်ကျင်နေပါတယ်ယူနန်နယ်သားထဲမှာဖုန်ကြားရှင်အုပ်စုကိုကူညီသူရှိနိုင်ပေမဲ့တရုတ်အစိုးရဟာလုံးဝမပတ်သက်ကြောင်းကြေညာပြီးစိတ်ရှည်ရှည်နဲ့ဆက်ဆံရေးမပြတ်အောင်ကြိုးစားနေပါတယ်မြန်မာဘက်ကလည်းလက်လွန်တာကိုတောင်းပန်ပြီးရောကြီးပေးပါတယ်
တရုတ်မြန်မာဆက်ဆံရေးဆိုးဝါးချိန်မော်စီတုံးခင်မှာမြန်မာယူနန်နေဆက်ကလက်နက်ကင်တွေကိုတရုတ်ကွန်မြူနီအစိုးရကလက်နက်ပစ္စည်းငွေကြေးနဲ့လူအင်အားပါတောက်ပံ့ခဲ့ပူပါတယ်။က တချင်းပြည်နယ်နဲ့ရှမ်းပြည်နယ်အရှိမြောက်ပိုင်းမှာဘက်ကပါနဲ့တရုတ်ကစစ်စင်ရေးနယ်မြေလေးခုဖွင့်ပြီးတိုက်ခိုက်တာအကြီးကျယ်ဆုံးပါပဲ။ဘက်ကပါတပ်မှမော်စီတုံးရဲ့တပ်နေလူငယ်အများအပြားပါဝင်ပါတယ်။တရုတ်အစိုးရကဈေးကွက်စနစ်ကျင့်သုံးပြီးဗမာစစ်အစိုးရနဲ့ရွှေလန်းငွေလန်းဖောက်တဲ့အခါမှာဘက်ကပါညှိနှိုင်းချုပ်သွားပြီးမှတိုင်းရင်းသားလက်နက်ကင်တွေဟာဆက်လက်ရှင်သန်းနေပါတယ်။တရုတ်မြန်မာကုန်သွယ်ရေးမှာတဝက်လောက်ဟာမြန်မာယူနန်ကုန်သွယ်ရေးဖြစ်ပါတယ်။ဒါပေမဲ့နေဆက်ဒေသတည်ငြိမ်ရေးဟာနေဆက်တိုင်းရင်းသားတွေရဲ့ကိုယ်ပိုင်ပြတ်တမ်းခွင့်ရရှိရေးနဲ့ဆက်ဆံနေပါတယ်။တိုင်းရင်းသားပြည်ထနာကိုနိုင်ငံရေးအရာအဖြေမရှာဘဲလက်နက်နဲ့ဖြည့်ရှင်းမှုကြိုးစားတာမအောင်မြင်ကြောင်းနေဆက်စစ်ပွဲတွေကတက်ပြီးပြနေပါတယ်။တရုတ်မြန်မာနေဆက်ဒေသနဲ့တိုင်းရင်းသားတွေဟာယူနန်ပြည်နယ်မှာလည်းနေထိုင်ကြတာမို့နေဆက်တိုင်းရင်းသားပြည်ထနာကိုဖြည့်ရှင်းရမှာယူနန်ပြည်နယ်ကိုလစ်လာပြီးသင်္ကန်းစာယူတာဟာအသင့်တော်ဆုံးဖြစ်ပါလိမ့်မယ်ခင်ဗျာ။
ဟောင်ကင်ရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာပြန်လည်နားဆင်နိုင်ပါလိမ့်ရှင်။ VOA American တန်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီကနေ့ညပိုင်းအတွက်အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်တို့ကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာစစ်ပြေးဒုက္ခသည်ထပ်မံတိုးပွားလာနေပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ဒရက်မစ်ရှဲဟာချင်းပြည်နယ်ကိုလာရောက်ခဲ့တယ်ဆိုတာနဲ့ရဲတပ်ဖွဲ့ဝင်2ဦးကနေချင်းကျောင်းသူ2ဦးကိုအာတမပြုကျင့်တဲ့လုပ်ရအပေါ်ချင်းလူခွင့်ရေးအဖွဲ့ကနေထိရောက်စွာအပြစ်ပေးဖို့တောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်အကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစပားစိတ်ကျေးရွာမှာနောက်ထပ်နေရစွန့်ခွာလာသူတွေရှိနေတဲ့အတွက်စစ်ပြေးဒုက္ခသည်900ကျော်နေပြီဖြစ်တယ်လို့ဒုက္ခသည်တွေကိုအကူအညီသွားရောက်ပေးခဲ့သူတဦးဖြစ်တဲ့ကြောက်တော်မြို့ခံကိုဇော်ဝင်းကပြောပါတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်အောင်လန်ချောင်းကလားကျပင်လုံကျေးရွာနဲ့ပင်ချောင်းကျေးရွာတွေကစစ်ပြေဒုက္ခသည်တွေဖြစ်ကြပြီးစပားစိတ်ကျေးရွာမှာလာရောက်ခုံလုံနေကြတာပါစစ်ပြေဒုက္ခသည်တွေကိုစပားစိတ်ကျေးရွာကစာတင်ကျောင်းမှာယာယီနေရာချထားပေးပြီးရခိုင်လူမှုအဖွဲ့အစည်းတွေနဲ့ပြည်내အစိုးရကအကူအညီတွေပေးနေပေမဲ့လုံလောက်မှုမရှိသေးဘူးလို့ကြောက်တော်မျိုးခံတွေကပြောပါတယ
်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှဒါရက်မီရှာဟာချင်းပြည်နယ်မြို့တော်ဟာခါမြို့ကိုပထမဆုံးအကြိမ်တားရောက်ခဲ့ပါတယ်။ဧပြီလ21ရက်နေ့ကအမေရိကန်တမရခီးစင်မှချင်းပြည်နယ်အစိုးရအဖွဲ့ဝင်တွေဌာနဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့တယ်လို့ချင်းပြည်နယ်ငြိမ်းချမ်းရေးစောင့်ကြည့်ရေးအဖွဲ့ Chin Peace and Tranquility ချင်းမြို့တော်တပ်ဦး CNF ကောင်ဆောင်တွေမြို့မီမြို့ဖတွေနဲ့တွေ့ဆုံပြီးလက်ရှိငြိမ်းချမ်းရေးကိစ္စတွေပြောဆိုခဲ့ကြပါတယ်။တပင်းချင်းမီဒီယာဓမ္မတွေနဲ့တချင်းလန်ပို့စ်ရုံးခန်းမှာတွေ့ဆုံခဲ့ကြပြီးချင်းမီဒီယာများရဲ့လက်ရှိအခြေအနေစိန်ခေါ်မှုတွေကိုရှင်းလင်းတင်ပြခဲ့ကြတယ်လို့တချင်းလန်ပို့စ်အက်ဒီတာချုပ်ဆလိုင်းမန်ဟယဲလျံကပြောပါတယ်
ကချင်ပြည်နယ်အတွင်းမူရစေဝါသုံးဆွဲမှုများပြားနေတဲ့အခြေအနေကြောင့်မြจีนာမျိုးကချင်လူထုအစည်းအဝေးကနေဧပြီလ25ရက်နေ့ကိုမူရစေဝါတိုက်ဖြတ်စစ်ကြေညာတဲ့နေ့ရက် Anti Drug Day D-Day အဖြစ်သတ်မှတ်ဖို့ဆုံးဖြတ်ခဲ့ကြပါတယ်ကချင်ပြည်နယ်အတွင်းမူရစေဝါကိုသုံးဆွဲမှုနောက်ဆက်တွဲပြဿနာတွေအနေနဲ့လူရက်မှုခိုးမှုအိမ်ဖောက်ထွင်းမှုတွေအပြင်မိသားစုတွင်ပြဿနာတွေနဲ့ HIV ရောဂါနဲ့သေဆုံးသူနှစ်စဉ်ရာနဲ့ချီရှိနေသလိုမူရစေဝါမှုနဲ့ထောင်တန်းချမှတ်ခံရသူနှစ်စဉ်9000နဲ့8000ကြားရှိနေတယ်လို့လူထုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့အတွင်းရေးမှူးဦးအွန်ခွန်တန်ကွန်းကပြောပါတယ် ဧပြီလ25ရက်နေ့မြချင်းနာမြို့ကချင်လူထုကပြုလုပ်တဲ့ကချင်ပြည်နယ်မူရစေဝါတိုက်ဖြတ်ရေးနေ့စစ်တင်ညာတဲ့နေ့ကိုလူအင်အား 1,500 ကျော်တက်ရောက်ခဲ့ကြပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ဇေလန်ကျေးရွာအုပ်စုမှရှိတဲ့ရှမ်းဧကရိနားမြို့ဟောင်းနဲ့တမိုင်းဝင်လွယ်ဒိမုံတောင်ကိုတဘာဝပဝင်းကျင်ထိန်းသိမ်းဖို့တမိုင်းမှန်တည်ရှိဖို့အတွက်ရှမ်းပြည်မြောက်ပိုင်းဆက်သုံးမြို့နယ်နဲ့ရှမ်းပြည်တောင်ပိုင်းကမိုင်းရှူဂျေတီမိုင်းကင်ဘက်ကလူငယ် 1,800 ကျော်ကနေတွားရောက်လေလာခဲ့ကြပါတယ်။ဧပြီလ25ရက်နေ့မှာတမိုင်းဝင်လွယ်ဒိမုံနားမြို့ရိုးတောင်ကိုတက်ရောက်ပြီး26ရက်နေ့မှာရှမ်းတမိုင်းပညာရှင်တွေဖြစ်တဲ့ဆရာတော်ဇော်တင်တိုင်းဆရာမနန်းခືဆန်းစာဆိုတော်စရိကာခမ်စံပယ်အဒီတာချုပ်ခွန်ကာယံနဲ့စာရေးဆရာတမိုင်းဆရာခွန်ယုံချိုတို့ကစာပေဟောပြောကြပါတယ်အတ္တိကကတော့လူငယ်တွေတမိုင်းမှန်သိရှိဖို့နဲ့ဒေတာတွင်ထွက်ရှိတဲ့တရားစာတာနဲ့တဘာဝပတ်ဝန်းကျင်တွေကိုလက်တွဲကာကွယ်ဖို့ဖြစ်တယ်လို့တောင်တက်ခီးစင်ဦးဆောင်ကော်မတီဝင်ဆိုင်ပါကပြောပါတယ်
ကရင်အမျိုးသားညီလာခံကျင့်ပသွားနိုင်ဖို့ပြည်တွင်းပြည်ပမှာရှိတဲ့ကရင်အဖွဲ့စည်းပေါင်းစုံပါဝင်ဆွေးနွေးလို့ရမယ်ကရင်အမျိုးသားနှီးနှောဖလှယ်ပွဲတရက်ကိုလာမယ်မေလ3ပိုင်းမှာကျင့်ပသွားမှာဖြစ်ပါတယ်လက်ရှိနိုင်ငံရေပြုတ်ပြင်ပြောင်းလဲရေးအခြေအနေနဲ့ကရင်အမျိုးသားအနာဂတ်အရေးအတွက်တွေးဆဆွေးနွေးဖို့ကရင်ညီလာခံမကျင့်ပခင်နှီးနှောဖလှယ်ပွဲကိုအရင်ကျင့်ပသွားမှာဖြစ်တယ်လို့နှီးနှောဖလှယ်ပွဲဖြစ်မြောက်ရေးကော်မတီဝင်တဦးဖြစ်တဲ့ဘဒူစောလာထွန်းကတော့ပြောပါတယ်နီနောဖလဲပွဲကိုတော့ KNU ထိန်းချုပ်ရာနေမြင်မှာပြုလုပ်သွားမှာဖြစ်ပြီးတော့ကရင်အနာဂတ်စီမံကိန်းအတွက်ဆုံးဖြတ်ချက်ချခြင်းနဲ့အကောင့်အထည်ဖော်လှုပ်ဆောင်နိုင်ဖို့လက်ရှိနိုင်ငံရေးဖြစ်စဉ်မှာကရင်အမျိုးသားအတွက်အာမခံရှိမဲ့အကြောင်းအရာတွေကိုလည်းထည့်သွင်းဆွေးနွေးသွားမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်အထက်ပိုင်းတွန်းဆန်မြို့မှာပြီးခဲ့တဲ့ဧပြီလဒုတိယအပတ်ကအသက်မပြည့်သေးတဲ့ချင်းအမျိုးသမီးငယ်တဦးကိုရဲနှစ်ဦးကအဓမ္မပြုကျင့်တဲ့ကိစ္စကိုချင်းလူခွင့်ရေးအဖွဲ့ကနေပြင်းပြင်းထန်ထန်ပစ်တင်လိုက်ပြီးတရားဥပဒေကြောင့်အရပြစ်မှုကျူးလွန်သူတွေကိုထိရောက်စွာအပြစ်ပေးဖို့တောင်းဆိုလိုက်ပါတယ်။အကြောင်းဆုံးကိုတော့ဆလိုက်ကနေစူးစီးထားပြီးတော့နူပန်ကနေအခုလိုတင်ဆက်ပေးထားပါရရှင်။
ချင်းပြည်နယ်တွန်းဆန်မြို့ခေါလိုင်ကိုဆန်ရက်ကွက်မှာနေထိုင်တဲ့အသက်15နှစ်အရွယ်ရှစ်တန်းကျောင်းသူချင်းအမျိုးသမီးငယ်ကိုတွန်းဆန်မြို့ရဲတပ်ဖွဲ့ကဒုတက်ချက်အဆင့်ရှိသူဖြိုးကိုကိုနဲ့ဖြိုးပိုင်တို့နှစ်ဦးကနေအတင်းအဓမ္မပြုကျင့်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးချင်းလူအခွင့်ရေးအဖွဲ့ CHRO ကနေအပြစ်အထံပြစ်တင်ရှုံချလိုက်ပြီးတရားဥပဒေလမ်းကြောင်းအရာထိထိရောက်ရောက်အပြစ်ပေးဖို့တောင်းဆိုတယ်လို့အဖွဲ့ရဲ့စီမံကိန်းအရာရှိမိုင်သိန်းယူမွန်ကပြောပါတယ်
ဒီလိုမကဖေးရုံချင်မကပဲသူကအတက်မချိသေးတဲ့ကလေးတယောက်ကိုခုလိုမျိုးလင်းနေထက်ရှားပြီးတော့မှသူအရမချင်းတဲ့အပေါ်မှာတော့ဒီတော့ကြီးကိုတုံ့ချချကြကောင်းတဲ့ချင်းတွေကခုလိုကျမတို့သုံးသက်တယ်ကျမတို့ပြစ်တင်ရှုတ်ချရတယ်ဒီတရားနည်းလမ်းပြစ်မှန်းနဲ့ဒီချင်းမှုချုံထားတဲ့ဒီရဲသားနှစ်ယောက်ကိုဖြစ်ဖြစ်ရရပြေးယူပြစ်တင်ချတာပြေးဖို့ကျမတို့တောင်းဆိုထားတယ
်ပြစ်မှုကျူးလွန်သူရဲနှစ်ဦးကိုအရေးယူထားတယ်လို့တွန်းဆန်မျိုးမရဲစခန်းကဒုရဲမှုထိန်ဝင်းကအခုလိုပြောပါတယ
်တရိန်ဒီရချုပ်ကိုနဲ့ဒီကအရင်ချုပ်ကနေတော့ပေါ်တာပေါ့နော်ဒီမကော်ရမဲနဲ့သူကအလီမရီချုပ်ပြဒီမကော်ရမဲနဲ့သူကဖိုင်တူနန်းခွဲမှာခေါ်တော့ပြီးတော့ဒါဟိုတပည့်ပဲကြီးနေတာပေါ့လေနော်ဒီတော့ဂျမကြီးချုပ်တာကပါလေ
ရေးသားနှစ်ဦးဟာသူတို့ကျူးလွန်တဲ့အပြစ်အတွက်ပုံမှ356မင်းဆောင်114နဲ့အမှုဖွင့်အရေးယူဖမ်းဆီးလိုက်ပြီလို့ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်ချင်းပြည်နယ်အတွင်းမှာအခုလိုအစိုးရတပ်မတော်ရဲတပ်သားတွေရဲ့အတင်းအဓမ္မပြုကျင့်မှုတွေကိုမကြာခဏဖြစ်ပွားလက်ရှိပြီးပြစ်မှုကျူးလွန်သူတွေကိုတရားနည်းလမ်းကျအပြစ်ပေးအရေးယူတာမျိုးတွေမရှိခဲ့ဘူးလို့ချင်းလူအခွင့်ရေးအဖွဲ့စီမံကိန်းအရာရှိမိုင်သိန်းယူမွန်ကပြောပါတယ်အခုတွန်းဆန်မြို့မှာဖြစ်ပွားတဲ့မတိမ်းမှုမှာလည်းပြစ်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အပြစ်ပေးအရေးယူမှုရှိမရှိအခြေအနေကိုစောင့်ကြည့်သွားမယ်လို့လည်းချင်းလူအခွင့်ရေးအဖွဲ့စီမံကိန်းအရာရှိမိုင်သိန်းယူမွန်ကပြောပါတယ
်ဆက်ပြီးတော့ကမ္ဘာအကြီးဆုံးလျောင်းတော်မူဖရာကြီးကိုတီထားကိုးကွယ်ခဲ့တဲ့မွန်ပြည်နယ်မုဒုံမြို့နယ်ဝင်းစိန်တောရဆရာတော်အကမဟာတတ္တမဇောတိကတဇဗဒ္ဒန္တကေတရာဟာဧပြီလ26ရက်နေ့မှာပြန်လည်တော်မူခဲ့ပြီးဖြစ်ပါတယ်။ဆရာတော်ရဲ့ယုတ်ကလတ်တော်ကိုအမြဲတမ်းပူဇော်ထားမှဖြစ်ပြီးဆရာတော်ရဲ့သာသနာပြုကြိုးပမ်းချက်တွေကြောင့်အစားထိုးလို့မရတဲ့ဆုံးရှုံးမှုလို့လည်းပြောဆိုနေကြတဲ့အခြေအနေတွေကိုတော့မိရင်စနိုင်းကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်။
ဒ ပြန်လွန်တော်မူသွားပြီဖြစ်တဲ့မွန်ပြည်နယ်ရဲ့အထင်ကရဝိစိန်တော်ရကျောင်းဆရာတော်အရှင်ကေသရရဲ့ယုဂလတော်ကိုအမြဲတမ်းပူဇော်ခံထားမယ်လို့ဝိစိန်ကျောင်းဂောဘကဥက္ကဋ္ဌဒေါက်တာမြည်ဦးကအခုလိုပြောပါတယ
်ဆရာတော်ကြီးရဲ့ဇာမနာအခမ်းအနားကိုကျွန်တော်နှစ်ပိုင်းကြည့်ပါမှာဖြစ်တယ်ပထမကဒီဓမ္မယုံမှာပဲကျွန်တော်ပူဇော်ခံမယ်ခန္ဓာချွေမှန်ကောင်းမှာထားမယ်ရည်ရည်စံကြောင်းဆရာတော်မွေးနေ့ဖြစ်တဲ့ကြာသူလာစု10ရက်နေ့2016ခုဇန်နဝါရီလောက်မှာကြာ
သက်တော်95နှစ်ဝါတော်45ဝါရှိပြီးတော့လူကြီးယောဂာနဲ့ရန်ကုန်မြို့မှာစေဝါကုသနေစဉ်တွင်ဆရာတော်ပြန်လွန်တော်မူသွားတာပါဆရာတော်ပြန်လွန်တော်မူသွားတာဟာအစာထူးမရတဲ့ဆုံးရှုံးမှုတစ်ခုလို့ခံစားရတယ်လို့မော်လမြိုင်မြို့ကတရကဦးတန်းဝင်းကပြောပါတယ်ဆရ
ာတော်ပြန်လွန်မှုမဲ့အစာသေးပြီးလို့ရရင်ကိုယ်ပါသေးလိုက်ရှင်အဲ့ဒီလောက်ခံတယ်
ဆရာတော်ဟာဝိစိန်သာသနာပြုဧရိယာတွင်းမှာတမကအနေနဲ့ရရမှာသာသနာပြုလုပ်ငန်းတွေလူမှုအကျိုးပြုလုပ်ငန်းပေါင်းများစွာကိုလည်းလှုပ်ဆောင်ခဲ့တယ်လို့ဆရာတော်ရဲ့တရားကတူကအခုလိုပြောပါတယ
်အခုဆိုရင်ဆရာတော်ရဲ့သာသနာပြုတဲ့ဧရိယာဆိုရင်ဧက900ညီပါပေါ့ကြီးကြီးပထိုးပေါင်း600ကျော်ရှိတယ်သာသနိကအဆောက်အဦပေါင်း30ကျော်ရှိပါတယ
်ဝိစိန်တော်ရကျောင်းဆရာတော်ဟာကမ္ဘာအကြီးဆုံးအတောင်400ပြည့်လျှောင်းတော်မူဘုရားကိုတည်စားပြီးတော့လက်ရှိမှာအတောင်600ပြည့်လျှောင်းတော်မူဗုဒ္ဓရုပ်ပွားတော်ကိုတည်ထားလျက်ရှိနေပါတယ်။အခုလိုသာသနာကျိုးကိုတည်ဖို့ဆောင်ရွက်နေတဲ့ဆရာတော်ကို2003ခုနှစ်မှာနိုင်ငံတော်ဆုရကနေအက္ကမဟာဓမ္မဇောရိကတစ္ဆဘွဲ့တော်နဲ့2014ခုနှစ်မှာအဘိဓစ္စအက္ကမဟာဓမ္မဇောရိကဘွဲ့တော်ကိုချီးမြှင့်ခြင်းခံရပြီးအခုလာမယ့်မေလ10ရက်နေ့မှာလည်းထိုင်းနိုင်ငံမဟာချူလာလန်ကောင်အယုဒ္ဓယဗုဒ္ဓတက္ကသိုလ်ကြီးကနေဂုံတူးဆောင်ဒေါက်တာဘွဲ့ကိုဆက်ကပ်လှူဒန်းဖို့လည်းရှိနေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်အကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစပားစိတ်ကြီးရွာမှာစစ်ပြေဒုက္ခတဲ့ထပ်မံတိုးပွားလာနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဒရစ်မီရှယ်ရဲ့ချင်းပြည်နယ်ခရီးစဉ်အတွင်းချင်းပြည်နယ်အစိုးရအဖွဲ့ဝင်တွေချင်းပြည်နယ်ငြိမ်းချမ်းရေးစောင့်ကြည့်ရေးအဖွဲ့ချင်းအမျိုးသားတပ်ဦး CNF ခေါင်းဆောင်တွေအပါအဝင်ချင်းမီဒီယာတွေနဲ့တွေ့ဆုံခဲ့ပါတယ
်။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
ထိုင်းနေဇာဒေတာကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုမနေ့ဖန်မနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင် VOA ရဲ့ကြာသပတင်းညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်မနေ့ဖန်တောက်ကြနေမနေ့ဖက်6နာရီကနေ6နာရီခွဲအထိပထမပိုင်းနာရီဝက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေဖန်ယူနားဆင်နိုင်ပြီးဒုတိယနာရီဝက်မှာတော့လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါရဲ့ရှင်ဒီကနေ့ညပဲအစီအစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှိမန်းဟာဝါရှင်တန် DC ကိုရောက်ရှိနေစဉ်တွင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲကိစ္စရပ်တွေကိုအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောကြားလိုက်ပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာရဲ့ဖိတ်ကြားချက်အရပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှိမန်းဦးဆောင်တဲ့အဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုဒီကနေ့ကြာသပတေးနေ့မှာရောက်ရှိမှာဖြစ်ပါတယ်ဘယ်လ်တီမိုးမြို့မှာရဲကထိန်းသိမ်းထားစဉ်လူငယ်လူမဲအမျိုးသားတူတေဆုံးခဲ့တာနဲ့ပတ်သက်ပြီးအကြမ်းဖက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ရကနေတဖြည်းဖြည်းပုံမှန်အခြေအနေပြန်ရောက်လာနေချိန်မှာပဲတီးတေဆုံးမှုအတွက်စုံစမ်းစစ်ဆေးမှုရလဒ်ကိုထုတ်ပြန်ချိန်မှာအခြေအနေတွေတိတ်မဆိုးအောင်တာဝန်ခံအရာရှိတွေစူးစမ်းနေကြပါတယ်အသက်25နှစ်ရွယ်ဖရက်ဒီဂရေးကိုရဲကထိန်းသိမ်းထားစဉ်ဧပြီလ19ရက်နေ့ကကြောရုံမှာပြင်းထန်တဲ့ဒဏ်ရာရပြီးတေဆုံးခဲ့ရတာနဲ့ပတ်သက်လို့ပြုတ်လုခဲ့တဲ့ဌာနတွင်စုံစမ်းစစ်ဆေးမှုရလဒ်တွေကိုမေရီလန်းပြည်နယ်ရှေ့နေချုပ်ရုံးကိုတင်သွင်းလိုက်ပြီးလို့မကြခင်ကမှပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာရဲတာဝန်ခံတွေကပြောကြားလိုက်ပါတယ်ဒီအစီရင်ခံစာထဲမှာဂရေးကိုဖမ်းဆီးစဉ်ကအလုံးပိတ်ရဲမော်တော်ယာဉ်နဲ့ခေါ်ဆောင်သွားစဉ်ငကူကမဖော်ပြထားတဲ့ရက်တက်မှုတစ်ခုကိုပြုတ်လုခဲ့ကြောင်းပါရှိတာမို့လူအများကစိတ်ဝင်စားနေကြတာပါဒီအစီရင်ခံစာရဲ့အသေးစိတ်ကိုတော့ထုတ်ပြန်အောင်မှမဟုတ်သေးဘူးလို့လည်းဘယ်ဒီမိုရဲတွေကပြောပါတယ်ပြင်သစ်နိုင်ငံက Charlie Hebdo Magazine မှာတမန်တော်မိုဟာမက်ရဲ့ပုံကိုရေးဆွဲခဲ့တဲ့ကာတွန်းဆရာ Rina Lucia ကသူဟာတမန်တော်မိုဟာမက်ရဲ့ပုံကိုဘယ်တော့မှမဆွဲတော့ဘူးလို့ပြောကြားလိုက်ပါတယ်။ပြင်သစ်သမ္မတ Nicolas Sarkozy ရဲ့ပုံကိုဆွဲတော့ကလို့ပဲဆွဲဖို့ညှိငွေ့သွားတယ်လို့အခုရဲ့တမန်တော်မိုဟာမက်ရဲ့ပုံကိုဆွဲဖို့ဆန္ဒမရှိတော့ဘူးလို့ပြောကြားခဲ့တာပါ။
နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးခဲ့တာပါ။ဒီညပိုင်းအစည်းအဝေးထုတ်လည်မှုကမက်ကင်ဖြူတွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Linus Ringup ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.